Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်ဩဂုတ်လ26ရက်တနင်္ဂနွေညပိုင်း VOA စီစဉ်လေးကိုအမေရိကန်ပြည်သူမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်9:00အထိလိုင်းဒိုမီတာ24.25/32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ချမအီတန်စမဒီညပိုင်းအတွက်စီစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ချမတင်ကြီးထိုက်ပါရှင်အမေရိကန်ပြည်ထောင်စုရဲ့လေးစားခံရတဲ့ဝါရင်နိုင်ငံရေးသမားကြီးအထက်လွှတ်တော်အမတ်ဂျွမ်မက်ကင်းဟာမနေ့စနေနေ့ကကွယ်လွန်ခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်အဝေးဒိန်းဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ရဲ့ခေါင်းဆောင်အဘူဆာအက်အာဟာဘီတည်ဆုံသွားပါတယ်။ဒီသတင်းလေးနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညအတွက်သောတာရှင်တွေနားဆင်ကြမယ်ဒီမှာတော့မြန်မာဒီမိုကရေစီရေးကိုလည်းထောက်ခံအားပေးတဲ့ American အထက်လွှတ်တော်အမတ်ဂျော်မက်ကင်းကွယ်လွန်သွားတဲ့အပေါ်မှာ
ဒီ American ကနေပဲဖိအားပေးတာမဟုတ်ဘဲကိုယ်တိုင်ကိုယ်တက်လာတယ်သူရဲ့ Door of Service နဲ့သူရဲ့ Thai နိုင်ငံမြေဆက်ကိုဒုက္ခသည်နဲ့ရှိတဲ့နေရာကိုလာရောက်ပြီးတော့
မြမရေလူခွင်လှူရှားသူဦးအောင်မျိုးမေကခုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်မြမဒီမိုကရေစီရေးရာဆွေးနွေးကံကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြမနိုင်ငံတကာသတင်းတွေကိုမတ်တကြီးထိုင်တဲ့ကိုရန်နိုင်တို့ကကြီးညာပေးပါလိမ့်မယ
်။အမေရိကန်ပြည်တော်စုရဲ့ရုတ်သေးလေးစားတိုက်တဲ့ဝါရင်နိုင်ငံရေးသမားကြီးဂုံယူပွဲမျိုးချစ်ပုဂ္ဂိုလ်ကိုကျိုးစွန့်ခဲ့တဲ့စစ်သည်ဆိုတဲ့ဂုံဘုတ်တွေကိုပိုင်ဆိုင်ထားတဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျွမ်မက်ကင်းဟာမနေ့စနေနေ့ကကွယ်လွန်ခဲ့ပါတယ်။အုံနောက်ကင်ဆာရောဂါခံစားခဲ့ရတဲ့အထက်လွှတ်တော်အမတ်မက်ကင်းဟာကွယ်လွန်ချိန်မှာအသက်81နှစ်ရှိပြီဖြစ်ပါတယ်။ဇနီးတဲ့စင်ဒီကတော့ခြေကွဲမဆုံးဖြစ်ရတဲ့အကြောင်းခင်ပွန်းဖြစ်သူနဲ့အတူ38နှစ်တာအတူဖြတ်သန်းခဲ့ရတာဟာဆိုရင်သူ့အတွက်သိပ်ပြီးကံကောင်းခဲ့တာဖြစ်တယ်လို့လည်းတွစ်တာမှာရေးသားခဲ့ပါတယ်။ခင်ပွန်းဖြစ်သူဟာသူ့ဘဝရဲ့စံတန်ဖိုးတွေအတိုင်းနေထိုင်ခဲ့သူကွယ်လွန်ချိန်မှာသူချစ်တဲ့သူတွေအနားမှာရှိနေခဲ့ပြီးအမျက်နှိုးဆုံးနေရာမှာကွယ်လွန်ခဲ့တာပါလို့ဇနီးဖြစ်သူစင်ဒီကရှင်းသားခဲ့ပါတယ်။အထက်လွှတ်တော်မှမက်ကင်းရဲ့သားသမီး၅ဦးထဲကတဦးဖြစ်တဲ့သမီးဖြစ်သူမေဂန်ကလည်းသူ့ဘဝအစမှာဖခင်ဖြစ်သူကသူနဲ့အတူရှိနေတယ်လို့ပဲဖခင်ဖြစ်သူရဲ့နောက်ဆုံးအချိန်မှာသူနဲ့အတူရှိနေခဲ့တယ်လို့ Twitter မှာရေးသားခဲ့ပါတယ်။မြောက်ဗီယက်နမ်မှာစစ်တုံ့ပန်းဖြစ်ခဲ့မှုသူ Republican Party ရဲ့2008ခုနှစ်သမ္မတလောက်အဖြစ်အနိုင်ရခဲ့သူJohn Sidney McCain ဟာ American Exception Listen လို့ခေါ်တဲ့ American ချွင်းချက်ဝါဒကိုယုံကြည်အားပေးခဲ့သူလည်းဖြစ်ပါတယ်ရှင်
။ American ပြည်တော်စုမှာမနေ့စနေနေ့ကခွဲလွန်သွားခဲ့တဲ့ထက်လွတ်တော်အမတ် John McCain ဟာသူရဲ့မျိုးချစ်စိတ်ရှိမှုရဲစွမ်းသတ္တိရှိမှုတိုင်းပြည်အတွက်လှုပ်ဆောင်ခဲ့ရတဲ့အတွက်အများကလေးစားအမတ်ရကြသူဖြစ်ပြီးတော့သူခွဲလွန်ခဲ့တဲ့အပေါ်မှာ American သမ္မတ Donald Trump မပါဝင်သမ္မတဟောင်းနေတဲ့လွတ်တော်အမတ်တွေကလည်းဝန်ထမ်းကြောင်းပြောကြားခဲ့ပါတယ်။သမ္မတ Trump ကတော့အထက်လွှတ်တော်မှမကင်းရဲ့မိသားစုအတွက်အလွန်ပဲဝမ်းနည်းစိတ်ကောင်းဖြစ်ပြီးသူတို့အတွက်ဆုတောင်းပေးကြောင်းအဲ့နောက်အမေရိကန်နိုင်ငံသားအလုံးအနေနဲ့အခုလိုဝမ်းနည်းစရာကောင်းတဲ့အချိန်မှာမစ္စတာမကင်းရဲ့မိသားစုအတွက်ဆုတောင်းပေးကြဖို့ကိုလည်း Twitter ကနေရေးသားခဲ့ပါတယ်။ဒါပြင်မစ္စတာမကင်းကိုဂုဏ်ပြုပြီးတော့ဝမ်းနည်းခြင်းအထိမ်းအမှတ်ဖြစ်တဲ့အီမီတော်မာလဲနိုင်ငံတော်အလံကိုတိုင်ဝတ်သို့ရွှတ်ချလွှင့်ထူခဲ့ပါတယ်။သမ္မတဟောင်းအိုဘားမားနဲ့ဇနီးကတော့အကြံဉာဏ်သူမစ္စတာမကင်းနဲ့ရဲ့ဇနီးစင်ဒီမကိန်းနဲ့မိသားစုအတွက်ဝန်ထဲကြောင်းကြီးညာချက်ထုတ်ခဲ့သလိုသမ္မတဟောင်းဘီလ်ကလင်တန်နဲ့ဇနီးဟီလရီကလင်တန်ကလည်းမစ္စတာမကိန်းဟာကြာခဏဆိုသလိုပါတီနိုင်ငံရေးကိုဘေးဖယ်ပြီးတော့တိုင်းပြည်အတွက်အကောင်းဆုံးဖြစ်မယ်ထင်တဲ့ဟာကိုလှုပ်လေရှိပြီးလှုပ်တဲ့လှုပ်ထိုက်တဲ့ကိစ္စအတွက်လည်းပုံစံခွဲတွေကနေခွဲထွက်ဖို့နောက်တွန့်လေရှိသူမဟုတ်ဘူးဆိုပြီးတော့ပြောကြားခဲ့ပါတယ်။သမ္မတဟောင်းဂျော့ဂျ်ဒဘလူးဘုတ်ကတော့မစ္စတာမကိန်းကိုအမြဲတမ်းအမတ်ရနေမှာဖြစ်သလိုသမ္မတဟောင်းချီမီကာတာကတော့မစ္စတာမကိန်းဟာလေးစားပွဲရုပ်ကုန်တိုက်ခါနဲ့ပြည်စုံပြီးတော့လို့ချစ်စိတ်အမှန်တကယ်ရှိသူဖြစ်တယ်ဆိုပြီးတော့အကုန်ပြုပြောကြခဲ့ကြပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတွင်အဝေးဒိန်းဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းအာဖဂန်ဆိုင်ရာအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ရဲ့ခေါင်းဆောင်အဘူဆာအက်အာဟာဘီနဲ့သူ့ရဲ့တပ်မှု၉ဦးတို့သေဆုံးသွားပါတယ် ISKP လို့သိကြတဲ့အကြမ်းဖက်ဝါဒီအုပ်စုရဲ့ဌာနချုပ်ရှိရာမတိမငိမ့်ဖြစ်နေတဲ့နန်ဂါဟာပြည်နယ်ခိုဂျာနီခရိုင်မှာညအချိန်ဒုံးကျည်နဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်တိုက်ခိုက်မှုအတွင်းအကြမ်းဖက်ဝါဒီအဖွဲ့ရဲ့စက္ကန့်နှစ်ခုကိုလည်းချေမှုန်းနိုင်ခဲ့တဲ့အကြောင်းပြည်내အစိုးရပြောခွင့်ရအတာအူလာခိုချန်နီက VOA ကိုပြောပါတယ်အကြမ်းဖက်ဝါဒတံပြန်ချေမှုန်းရေးစစ်ဆင်ရေးအတွင်းနိုင်ငံတကာတပ်ဖွဲ့တွေဘက်ကလည်းအထောက်အကူပေးခဲ့ကြောင်းအာဖဂန်ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်အကြမ်းဖက်ဝါဒီအဖွဲ့ဖြစ်သတ်မှတ်ထားတဲ့အဖွဲ့ကအကြီးတန်းခေါင်းဆောင်ကိုပြစ်မှတ်ထားပြီးဒီကနေ့တနင်္ဂနွေနေ့မှာအမေရိကန်တပ်ဖွဲ့တွေကအကြမ်းဖက်မှုတံပြန်ချေမှုန်း တိုက်ခိုက်ခဲ့ကြောင်းအမေရိကန်စစ်တပ်ပြောခွင့်ရဒုတိယမှုဗိုလ်မှူးကြီးမာတင်အိုဒေါ်နယ်ကလည်း VOA ကိုအတည်ပြုပြောဆိုပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံရဲ့ထိပ်တန်းလုံခြုံရေးအရာရှိ3ဦးရဲ့ယာရုကနှုတ်ထွက်လွာကိုသမ္မတအက်ရက်ဂါနီကပယ်ချလိုက်ပါတယ်။ထိပ်တန်းလုံခြုံရေးအရာရှိ3ဦးတို့ကိုဆက်ပြီးတာဝန်ထမ်းဆောင်ပြီးလုံခြုံရေးအခြေအနေပို့ပြီးတိုးတက်ကောင်းမွန်စေရေးဆက်ပြီးတာဝန်ထမ်းဆောင်ဖို့သမ္မတကပြောဆိုထားတဲ့အကြောင်းဆိုရပြောခွင့်ရကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။ကာကွယ်ရေးဝန်ကြီးတရက်ရှာဘရာမီနဲ့ပြည်ထောင်ဝန်ကြီးဝိုင်းစ်အမတ်ဘာမက်နဲ့ထောက်လိုင်းရေးထိပ်တန်းတာဝန်ရှိသူမဆူမ်စတန်နီကဇိုင်ဒိုကမနေ့စနေနေ့ကနှုတ်ထွက်လာတင်ခဲ့ကြတာပါ။အာဖဂန်နိုင်ငံတဝအကြမ်းဖက်မှုတွေတိုးလာတာကတကြောင်တာလီဘန်သဘုံတွေရဲ့အစိုးရတပ်ဖွဲ့တွေအပေါ်တိုက်ခိုက်မှုတွေအတွင်းတည်ဆုံးတံအရမှုအရေးအတွက်တိုးလာတဲ့အခြေအနေအတွင်းမှာမနေ့စနေနေ့ကအမျိုးသားလုံခြုံရေးအကြံပေးမိုဟာမက်ဟနီဖ်အတ်မာရုတ်တရက်နှုတ်ထွက်သွားပြီးနောက်နိုင်ပိုင်းအတွင်းမှာပဲလုံခြုံရေးဆိုင်ရာထိပ်တန်းတာဝန်ရှိသူ3ဦးကလည်းနှုတ်ထွက်စာတွေတင်ခဲ့ကြတာဖြစ်ပါတယ်။ဆိုရထိပ်တန်းခေါင်းဆောင်မှုပိုင်းမှာအတွေးခေါ်ပိုင်းနဲ့မူဝါဒပိုင်းဒီအပေါ်အကြီးအကျယ်ကွဲလွဲမှုတွေရှိလာတာကြောင့်နှုတ်ထွက်တာလို့လုံခြုံရေးအကြံပေးအတ်မာကသူ့ရဲ့နှုတ်ထွက်စာမှာရေးသားထားပါတယ်။မြို့သားလုံခြုံရေးအကြံပေးအတ်မာယာရုကနှုတ်ထွက်တာကိုလက်ခံကြောင်းသမရဂါနီရဲ့ရုံးကကြေညာခဲ့ပြီးသူရဲ့နေရာမှာအမေရိကန်ဆိုင်ရာအာဖဂန်သမ္မတ်ကြီးဟာမာဒူလာမိုဟစ်နဲ့အစားထိုးခန့်အပ်လိုက်ပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.35 နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ရှင်ရိုမန်ကက်သလစ်ကျောင်းတော်ကိုတုံ့လှုပ်စေခဲ့တဲ့လိန်ပိုင်းဆိုင်ရာထိပါစော်ကားမှုအရှုပ်တော်ပုံတွေအတွက်ဖျားသခင်ခွင့်လွှတ်ဖို့ပိုဟမ်မင်းကြီးဖရန်စစ်ကတောင်းပန်ခဲ့ပါတယ်ဒီရှောက်တော်ပုံတွေဟာရုပ်ပိုင်းစိတ်ပိုင်းထိခိုက်မှုဖြစ်ပြီးအမှန်တရားနဲ့တရားမျှတမှုအတွေ့တိကျခိုင်မာတဲ့ဆောင်ရွက်ချက်တွေလိုအပ်တယ်လို့ဒီကနေ့တနင်္ဂနွေနေ့မှာပဲအိုင်ယာလန်နိုင်ငံနော့ကသာသနာ့ဘိမှန်မှာပိုယဟမင်းကြီးကပြောဆိုခဲ့တာပါလွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းအိုင်ယာလန်နိုင်ငံမှာလက်မထပ်ပဲမွေးပွားလာတဲ့ကလေးတွေကိုမိခင်တွေထံကနေယူပြီးမွေးစားဖို့ကလေးတွေအဖြစ်ခေါ်ယူခဲ့တဲ့ကက်သလစ်ကျောင်းဖခင်ကျောင်းကစီမံတဲ့အဖွဲ့အစည်းတွေရဲ့လုပ်ရအပေါ်မှာလဲပိုယဟမင်းကြီးဖရန်စစ်ကဝေဖန်ခဲ့ပါတယ်။အပြစ်မဲ့ကလေးငယ်တွေကိုလူရက်တဲ့လူရက်ဟာဆိုရင်ကလေးငယ်တွေကိုခိုးကိုးရမယ်ဖြစ်စေသလိုနာကျင်ခံစားရစေတယ်လို့လည်းပိုယဟမင်းကြီးကမိန့်ပါတယ်။ခရီးယန်ဂိုင်းချုပ်ကာလိုမာရီယာဘီဂါနိုကအမေရိကန်ပြည်ထောင်စု National Catholic Register သတင်းစာမှာပေးစာတစ်စောင်ရေးသားဖော်ပြလိုက်ချိန်မှာပဲပိုယဟမင်းကြီးဖရန်စစ်ရဲ့ခွင့်လွှတ်ဖို့ပန်ကြားချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အမေရိကန်ဆိုင်ရာဗာတီကန်တန်တမဟောင်းဘီဂါနိုရဲ့စာမျက်နှာ17မျက်နှာပါပေးစာမှာတော့ပိုယဟမင်းကြီးဖရန်စစ်နဲ့တခြားဗာတီကန်ကျောင်းတော်ကတာဝန်ရှိသူတွေဟာအမေရိကန်ယဟမင်းအမတ်သီအိုရိုမက်ကာရစ်ရဲ့လိင်ပိုင်းဆိုင်ရာမတော်မတရားပြုမှုတွေနဲ့ပတ်သက်တဲ့ဆွတ်ဆွဲချက်တွေကိုလစ်လျူရှုခဲ့တယ်လို့ဖော်ပြထားပါတယ်။အမေရိကန်ကာရီနယ်သီအိုဒိုမက်ကာရစ်ကိုတော့စုံစမ်းစစ်ဆေးမှုအတွင်းကလေးတဦးကိုမတော်မတရားပြုလုပ်ခဲ့မှုယုံကြည်ရလောက်တဲ့အထိပေါ်ပေါက်ခဲ့တာကြောင့်ပြီးခဲ့တဲ့လကဖိအားပေးခံခဲ့ရပြီးနောက်နှုတ်ထွက်ခဲ့ရတာဖြစ်ပါတယ်။မက်ကာရစ်ရဲ့လိင်ပိုင်းဆိုင်ရာထိပါစော်ကားခဲ့မှုဆွတ်ဆွဲပြောဆိုချက်တွေနဲ့ပတ်သက်လို့2013ခုနှစ်မှာပိုယဟမင်းကြီးဖရန်စစ်ကိုပြောဆိုခဲ့ပြီးမဲ့လေပိုယဟမင်းကြီးကမက်ကာရစ်အပေါ်ပိုယဟမင်းကြီးဘက်နက်ဒစ်လက်ထက်ကချက်မှတ်ထားတဲ့ပြစ်ဒဏ်ကိုပြန်ပြီးတော့ရုပ်သိမ်းပေးခဲ့တာလို့လည်းဘီဂါနိုကပြောဆိုထားပါတယ်ရှင်
။ယူရိုနိုင်ငံနောက်ပိုင်းမှာပင်အား6ရှိတဲ့မက်ဂနီပင်အား6မက်ဂနီကျူးရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့တာကြောင့်နှစ်ယောက်ထပ်မံတည်ဆုံပြီးတော့250လောက်တန်းရသွားပါတယ်။ဒီငရင်နဲ့ဒူငရင်ငယ်3ခုလည်းကမရှာခရိုင်မှာတနင်္ဂနွေနေ့မနက်ကလှုပ်သွားတာဖြစ်ပါတယ်။ငရင်ကြောင့်ဒီဆုံးသွားသူတွေဟာအသက်80ရွယ်အမျိုးသားတဦးနဲ့ကိုယ်ဝန်ဆောင်အမျိုးသမီးတဦးဖြစ်တယ်လို့အီရန်အနာပိုင်တွေကပြောပါတယ်။အီရန်နိုင်ငံနယ်စပ်နဲ့ကပ်နေတဲ့အီရန်ဘက်ချမ်းကမြို့ရဲ့မြေအောက်10ကီလိုမီတာအကွာလောက်မှာလှုပ်သွားတာဖြစ်ပါတယ်။ငရင်ကြောင့်အီရန်နိုင်ငံနယ်စပ်နဲ့မိုင်200လောက်ဝေးတဲ့အီရန်နိုင်ငံဘက်ဒတ်မြို့ကပါဒီငရင်တန်းကိုခံစားခဲ့ရတယ်လို့သတင်းတွေကဆိုပါတယ်။ယူရိုနိုင်ငံဟာကမ္ဘာမြေလျော်ပြည့်ရီကျော်ကြီးနှစ်ခုပေါ်မှာရှိနေတာကြောင့်ငရင်တန်းကိုမကြာခဏခံရလေရှိပါတယ်။ပ ပြီးခဲ့တဲ့နိုဝင်ဘာလတုန်းကလည်းကမန်ရှာခရိုင်မှာပြင်းအား 9.3 မဂနီကျူးရှိတဲ့ငရင်လှုပ်ခတ်ခဲ့တာကြောင့်လူ930ထပ်မင်းတေဆုံးပြီးတော့ထောင်ထဲချီတန်းရခဲ့ပါတယ်။2003ခုနှစ်တုန်းကတော့အီရန်နိုင်ငံရဲ့သမိုင်းဝင်ဘန်းမြို့မှာပြင်းအား 6.6 မဂနီကျူးရှိတဲ့ငရင်လှုပ်ခတ်ခဲ့တာကြောင့်လူ16000လောက်တေဆုံးခဲ့ပါတယ်ခင်ဗျာ။
ဇင်ဘာဘွေနိုင်ငံရဲ့အခြေတင်ဖြစ်ခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းမှာတော့အီမာဆန်မနန်ဂါကွာကသမ္မတအဖြစ်ချန်သစ်စာချိန်ဆလိုက်ပါပြီ။ဒီကနေ့တနင်္ဂနွေနေ့မြို့တော်ဟာရီရီကအားကစားရုံမှာထောင်ထဲချီတဲ့လူလူရှင်မအီမာဆန်မနန်ဂါကွာချန်သစ်စာချိန်ဆတာဖြစ်ပါတယ်။ရှေ့ကိုအတူချီတက်သွားကြရမယ့်အချိန်ဖြစ်ပါတယ်လို့အသက်85နှစ်အရွယ်မနန်ဂါကွာကသမ္မတချန်ချိန်ပွဲမှာပြောဆိုခဲ့ပါတယ်။ဇင်ဘာဘွေနိုင်ငံကိုကာလရှည်အုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘီမပါတဲ့ဆယ်စုနှစ်တည်းအတွင်းပထမဆုံးရွေးကောက်ပွဲကိုပြီးခဲ့တဲ့လကကျင်းပတာမှာတော့မနန်ဂါကွာကအထက်အခံနယ်ဆင်ချာမီဆာနဲ့ရှင်ပြိုင်ခဲ့ရတာပါမနန်ဂါကွာကမရလ 50.800 ဂိုင်းနှုန်းရခဲ့ပေမဲ့လည်းတရားရုံးတင်ကြားနာမှုကြောင့်သမ္မတအဖြစ်ကျန်းသစ်စာကျင်းဆိုရေးဆိုင်ငံ့ခဲ့ရပါတယ်မေရလ44ရာဂိုင်းနှုန်းရခဲ့တဲ့ချာမီဆာကတကယ်တမ်းရွေးကောက်ပွဲမှာအနိုင်ရသူဖြစ်တယ်လို့အထိုက်ခံဘက်ကပြောဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချနေ့မှာတော့အခြေခံဥပဒေဆိုင်ရာခုံရုံးကမနန်ဂါကွာရဲ့ပုဂ္ဂတိကအနိုင်ရထားမှုကိုအဆုံးဖြတ်ပေးလိုက်ပါတယ်။ဇင်ဘာဘွေနိုင်ငံဟာဆိုရင်ရွေးကောက်ပွဲတွေမှာအကြံအဖန်တွေရှိတယ်ဆိုပြီးတော့ဆွတ်ဆွဲခံရတဲ့သမိုင်းကြောင်းကလည်းရှိနေတာပါ။နိုင်ငံကို38နှစ်ကြာအုပ်ချုပ်ခဲ့တဲ့မူဂါဘီကစစ်တပ်ရဲ့ဖိအားပေးမှုကြောင့်နှုတ်ထွက်ခဲ့ရပြီးတဲ့နောက်2019ခုနှစ်နိုဝင်ဘာလမှာမနန်ဂါကွာစပြီးအာဏာရလာတာဖြစ်ပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အာရှအကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကကြေးတစိမ့်နှစ်ခုစုခုထားပါတယ်။ဩဂတ်လ18ရက်နေ့ကနေစက်တဘာ2ရက်နေ့ထိမြို့တော်ဂျကာတာမှာကျင်းပနေတဲ့အာရှအကစားပြိုင်ပွဲမှာမြန်မာအမျိုးသမီးအသင်းကပိုက်ကျော်ချင်းပြိုင်ပွဲမှာကြေးတစိမ့်စုခုထားပြီးတော့အိုရှုပြိုင်ပွဲမှာတော့ငိမ့်ညမ်းကူကကြေးတစိမ့်ရထားပါတယ်အခုအချိန်ထိရွှေတစိမ့်အများဆုံးနဲ့တရုတ်နိုင်ငံကဥဆောင်နေပြီးတော့ရွှေတစိမ့်83ခုပါဝင်စုပေါင်း163ခုနဲ့ဥဆောင်နေတာပါဂျပန်နိုင်ငံကရွှေတစိမ့်39ခုပါဝင်စုတစိမ့်116ခုနဲ့ဒုတိယနေရာမှာရှိနေပါတယ်စုတစိမ့်စုခုရရှိမှုအများဆုံးတတိယနေရာမှာရှိတဲ့တောင်ကိုရီးယားနိုင်ငံကတော့ရွှေတစိမ့်25ခုပါဝင်စုပေါင်း62ခုကိုစုခုထားပါတယ်ခင်ဗျာ
ဖန်တင်ဤထိုင်နေကိုရနန်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်ရင်းစုံတော့ဒီမြန်မာဒီမိုကရေစီအရေးကိုလည်းထောက်ခံအားပေးတဲ့အမေရိကန်ထက်လွတ်တော်အမတ်ဂျော်မကင်းကွင်လွန်သွားတဲ့ပုံမှာမြန်မာအရေးလှုပ်ရှားသူတွေရဲ့အမြင်ကိုလည်းတင်ဆက်ပေးကြပါမယ်အမေရိကန်ပြည်အောင်စုမှာအများကလေးစားကြည်ညိုတဲ့နိုင်ငံရေးသမားလည်းဖြစ်ကိုကျူးစွန့်စစ်သူရဲကောင်းတဦးလည်းဖြစ်ခဲ့သူအမေရိကန်ပြည်ချစ်ပုဂ္ဂိုလ်တဦးဖြစ်တဲ့အထက်လွတ်တော်အမတ်ဂျော်မကင်းကွင်လွန်သွားခဲ့ပြီဖြစ်ပါတယ်အုန်းနောက်ကင်ဆာရောဂါခံစားခဲ့ရပြီးတဲ့နောက်အသက်87နှစ်အရွယ်မကင်းဟာမနေ့စနေနေ့တုန်းကကွင်လွန်သွားခဲ့တာပါအထက်လွတ်တော်အမတ်မကင်းဟာသူ့ဘဝတလျှောက်အမေရိကန်ပြည်သူတွေအတွက်အပြည့်အဝတာဝန်ထမ်းခဲ့တယ်လို့မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုနဲ့ပြည်ပြင်ပြောင်းလဲရေးအတွက်ပါတက်တက်ကြွကြွထောက်ခံအားပေးကူညီခဲ့သူတယောက်လည်းဖြစ်ပါတယ်အထက်လွတ်တော်အမတ်မကင်းရဲ့ရက်တီစွမ်းဆောင်ခဲ့မှုတချို့နဲ့သူ့ပေါ်မှာမြန်မာရေးလှုပ်ရှားသူတွေရဲ့အမြင်ကိုကိုသားညွန့်ဦးကစူးစီးတင်ဆက်ထားပါတယ်ရှင
် We are blessed We are living in the land of the free
ကျွန်တော်တို့ဟာကောင်းကြီးပေးခံရတဲ့သူတွေပါဘာမဆိုဖြစ်နိုင်တဲ့မြေလွတ်လပ်တဲ့မြေပေါ်မှာနေထိုင်နေကြသူတွေပါ
အမေရိကန်ပြည်အောင်စုရဲ့တံပိုးအမေရိကန်ပြည်အောင်စုရဲ့ပြည့်ဝတဲ့စွမ်းပကားကိုဒီသူ့ရဲ့နောက်ဆုံးချိန်ကာလပြီးခဲ့တဲ့လပိုင်းကပဲ Republican အထက်လွှတ်တော်အမတ် John Sidney McCain ကပြောသွားတာပါနိုင်ငံရေးသမိုင်းပညာရှင် Alan Lishman ကတော့ Mr. McCain ဟာတကယ့်ကိုအမေရိကန်လူထုအတွက်အကျိုးပြုခဲ့တဲ့တရားကောင်းစစ်စစ်ဖြစ်တယ်လို့ဂုဏ်ပြုပြောပါတယ
် Public service He was a genuine American hero not a phony
John McCain ဟာ American လူလူအတွက်တကယ့်ကိုအလုပ်ကျွေးပြုခဲ့တဲ့သူပါသူဟာအပြောကြီးရဲ့အတူအောင်သမားမဟုတ်ပါဘူးတကယ့်ကိုစစ်မှန်တဲ့ American တရားကောင်းတူဖြစ်ခဲ့ပါတယ်ဆိုပြီးတော့ပြောသွားတာပါ American ရည်တပ်ဗိုလ်ချုပ်ကြီးတူရဲ့သားဖြစ်တဲ့ John McCain ဟာ Vietnam စစ်ပွဲကာလမှာရည်တပ်ရဲ့လေတရဲတူဖြစ်ခဲ့ပါတယ်1969ခုနှစ်မှာတော့မြောက် Vietnam တပ်တွေကသူ့လေယာဉ်ကိုပစ်ချပြီးတော့ဖမ်းဆီးလာခံခဲ့ရပါတယ်စစ်သုံးမှတ်တူအနေနဲ့9နှစ်ကျော်ကြာညှဉ်းပန်းနှိပ်စက်မှုတွေကိုလည်းခံခဲ့ရပါတယ်ဗီယက်နမ်မှာအချင်းချညှဉ်းပန်းခံခဲ့ရပြီးမယ်လို့American Vietnam ဆက်ဆံရေးကောင်ပြန်လည်တည်ဆောက်ဖို့အတွက်သူဟာဦးစီးကြိုးပမ်းခဲ့တဲ့သူလည်းဖြစ်ပါတယ
် There's some individuals that mistreated me in prison that I hope I never see again but that doesn't change my opinion
ညောင်တွေမှာကျွန်တော်ကိုညှဉ်းပန်းနှိပ်စက်ခဲ့သူအချို့ရှိပါတယ်ဒီလူတွေကိုပြန်မတွေ့လို့တော့ပါဘူးဒီလိုဖြစ်ခဲ့လို့ Vietnam ပြည်သူတွေအပေါ်ချစ်ခင်မြတ်လို့တဲ့ကျွန်တော်တို့အမြင်ပြောင်းမသွားပါဘူးသူတို့ဟာကျွန်တော်တို့ကိုလိုအပ်တယ်လို့ ျွန်တော်တို့လည်းသူတို့ကိုလိုအပ်ပါတယ
်အထက်လူတော်မတ်မစ္စတာမကင်းဟာအမေရိကန်ပြည်သူတွေအတွက်သာမကလူလတ်မှုလူလာတဲ့ကမ္ဘာပြည်သူတွေဘက်ကပါရပ်တည်ခဲ့သူတက်ကြွလှုပ်ရှားခဲ့သူတူဖြစ်ပါတယ်အထက်လူတော်မတ်ဂျွန်မကင်းဟာမြန်မာနိုင်ငံတွင်းလူလတ်မှုပုံမှုတိုးတက်ရေးနဲ့ဒီမိုကရက်တစ်ပြုပြင်ပြောင်းလဲရေးတွေအတွက်ကာလရှည်ကြာအားပေးထောက်ခံခဲ့သူတူဖြစ်တယ်လို့ရန်ကုန်အမေရိကန်တန်ယုံကသူကွယ်လွန်ခြင်းဝန်ထဲအမှတ်တရစကားတန်ယုံရဲ့ Facebook စာမျက်နှာမှာတင်ထားပါတယ်အမေရိကန်နိုင်ငံရဲ့ဌာနရဲ့2012ခုနှစ်အမျိုးသမီးတက်သည့်ရှင်များဆုရှင်လက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်မတ်ဇင်မာအောင်ဟာမက်ကင်းအင်စတီကျူရဲ့ခေါင်းဆောင်မှုအစီအစဉ်မှာပါဝင်ခဲ့သူတူဖြစ်ပါတယ်။အထက်လွှတ်တော်မှမစ္စတာမက်ကင်းဟာမြန်မာပြည်ဒီမိုကရေစီရေးလှုပ်ရှားမှုအတွက်နိုင်ငံတကာမျက်နှာစာမှာရောအမေရိကန်အစိုးရနဲ့နိုင်ငံရေးအတိုင်းအဝိုင်းမှာပါရှေ့တန်းကနေပြီးတော့မမမမတ်ရက်တီပေးခဲ့သူတူဖြစ်တယ်လို့မတ်ဇင်မာအောင်က VOA ကိုသူ့ရဲ့အမှတ်တရပြောပြပါတယ်။မြန်မာလူခွင့်လှုပ်ရှားမှုမှာဆယ်စုနှစ်များစွာဦးဆောင်လှုပ်ရှားခဲ့တဲ့ Equality မြန်မာကကိုအောင်မျိုးမင်းကတော့မြန်မာဒီမိုကရေစီရေလှုပ်ရှားမှုတွေအတွက်အားရော့စရာဖြစ်စီတယ်လို့ပြောပါတယ
်ကျွန်တော်တို့ဒီ Washington DC မှာရှိတဲ့လှုပ်ရှားမှုတွေမြန်မာနဲ့ပတ်သက်တဲ့ hearing တွေမှာဆိုလို့ရှိရင်သူကဦးဆောင်တဲ့အတင်းဒီဟာနဲ့ပတ်သက်ပြီးတော့တကယ်ပြောကြားနိုင်တဲ့သူတွေပြောကြားနိုင်မှုအစီအတင်ပြနိုင်မှုအတွက်အငြင်းနဲ့ကြိုးပမ်းနေတာတွေ့တယ်နောက်တစ်ခုကတော့သူရဲ့ကြိုးပမ်းမှုကတော့မြန်မာနိုင်ငံပေါ်မှာထူးခြားတဲ့ဖြစ်စဉ်တွေမှတည်ပြီးတော့ဥပဒေကြမ်းတွေပေါ်ပေါက်လာဖို့အတွက်ဘေးလစ်တွေပေါ်ပေါက်လာဖို့အတွက်ပေါ့နော်ဒါကိုသူလွတ်ဆောင်ခဲ့တယ်မကြမီရပဲသူအနေနဲ့သူ့ရဲ့ဒီနောက်ဆုံးတာဝန်ထမ်းဆောင်တဲ့အချိန်တွေမှာမြန်မာနိုင်ငံရဲ့ဒီရိုဟင်ဂျာပြည်ထောင်နဲ့ပတ်သက်ပြီးတော့အရေးကြီးပြဆိုမှုတွေလုပ်ဖို့အတွက်သူတင်သွင်းခဲ့တဲ့ဟာလေးကမြန်မာနိုင်ငံနဲ့ထူးခြားပါတယ်နောက်တစ်ခုကတော့2017သူမြန်မာပြည်လာခဲ့တဲ့ခရီးစဉ်လေးကတခြားစီနီတာတွေတခြားကွန်ဂရက်မန်တွေပူပေါင်းထူးခြားသွားတယ်ဒါကြောင့်လဲဆိုမြန်မာပြည်ကိုဒီအမေရိကန်ကတည်းကဖိအားပေးတာမဟုတ်ဘဲနဲ့ကိုယ်တိုင်ကိုယ်ကျလာတယ်သူရဲ့တော်ဆန်းစုကြည်နဲ့သူရဲ့တင်ထိုင်းနိုင်ငံနေဆက်ကိုဒုက္ခသည်တွေနဲ့ရှိတဲ့နေရာကိုလာရောက်ပြီးတော့ရှားနာမှုတွေနားထောင်မှုတွေအခြေအနေတုံ့တက်မှုတွေလုပ်တာကသူရဲ့နှလုံးသားထဲမှာမြန်မာနိုင်ငံကြီးကတကယ်ကိုထိတိစကြပါဝင်တာဖော်ပြပါတယ
်အထက်လွှတ်တော်မှဂျွန်မကင်းဟာ2017ခုနှစ်မှာမြန်မာနိုင်ငံကိုကိုယ်တိုင်တော်ရောက်ပြီးတော့မြန်မာနိုင်ငံရဲ့အတွင်ကူးပြောင်းမှုအခြေအနေတွေကိုလေ့လာခဲ့ပါတယ်အခက်ခဲစင်ခေါ်ချက်တွေပြည်နေတဲ့မြန်မာနိုင်ငံကြီးကိုအားပေးခဲ့တဲ့ဖြင့်လူမှုရေးပိုင်းမှာဆိုရင်လေ HIV ဝေဒနာရှင်တွေကိုကုသမှုပေးနေတဲ့စင်တာတခုကိုလည်းတွားရောက်အားပေးခဲ့ပါတယ်။အဲဒီစင်တာကိုဦးစီးခဲ့တဲ့လက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်မတ်ဖြူဖြူသင်းကအဲဒီတုန်းကသူအဲဒီတုန်းကအချင်းတွေကိုအခုလိုပြန်ပြောင်းပြောပြပါတယ်။အ
ဲဒီလိုနေထားပါကျွန်တော်နိုင်ငံရဲ့ဒီလိုမျိုးဖြစ်နေကြောင်းကိုဖိအားဆက်တန်သွားနဲ့ရောက်လာပြီးတော့ဘူမီကျတယ်လို့ပဲကျွန်တော်တို့ဒီလူမှုရေးကိစ္စရဲ့ဒီလုပ်နေတဲ့ကျွန်တော် HIV စင်တာကိုလည်းလာပြီးတော့ဒီဘယ်လိုမျိုးဖြစ်ကျွန်တော်နိုင်ငံတော့ဖိချက်ခေါ်အားများကြီးပြန်နိုင်ရတယ်
အထက်လွှတ်တော်မှဂျွန်မကင်းဟာအမေရိကန်သမ္မတအလောင်းဖြစ်နေနှစ်ကြိမ်ဝင်ရောက်ရှင်ပြိုင်ကျူးပန်းခဲ့မှုပါတယ်။ Republican ခေါင်းဆောင်တူဖြစ်တဲ့ Mr. McCain ဟာတကယ်တော့ Democrat တွေအတွက်ရော Republican တွေအတွက်ပါကြီးညိုလေးစားရသူတူဖြစ်ပါတယ်လို့ဒုတိယသမ္မတဟောင်း Joe Biden ကပြောပါတယ်
။ Courage and loyalty. I can think of no better description.
သတိစွမ်းကားပိုင်ရောနိုင်ငံပေါ်မှာတစ္ဆာဆောင်သိမှုရပါဘလို့မှဖော်ပြလို့မရပါဘူးလို့ Democrat ဒုတိယသမ္မတဟောင်း Joe Biden ပြောသွားတာပါ။ဒါကြောင့်လည်းပဲသူကွယ်လွန်သွားပြီမဲ့လို့အမေရိကန်ပြည်သူတွေအနေနဲ့သူ့ကိုအမတ်တရားအောင်းပေးမှုတွေနဲ့ကြီးကွဲဝမ်းနည်းနေကြအောင်ပါပါသူဟာအမေရိကန်ပြည်သူတွေအကြားမှာရှိနေအောင်ပါပါခင်ဗျာ
ကုသညုံတင်ဆက်ပေးထားတာဖြစ်ပါတယ်အခုခါမှာတော့မြန်မာဒီမိုကရေစီရေးရဆွေးနွေးကိစ္စကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံရဲ့ငင်းကြဲရေးလုပ်ငန်းစဉ်အောင်မြင်ဖို့မှာတိုင်းဒေသအဖွဲ့တွေနဲ့ဆွေးနွေးမှုတွေပိုးပြီးလိုအပ်တယ်လို့အရင်ငင်းကြဲရေးလုပ်ငန်းစဉ်တွေမှာပါဝင်ခဲ့တဲ့ဆက်မှုဝန်ကြီးဟောင်းဦးစုသိန်းကပြောဆိုလိုက်ပါတယ်ယူအေမြန်မာပိုင်းစီစဉ်အက်ဒီတာဦးသိန်းထိုင်ဦးကတွေ့ဆုံမေးမြန်းထားပါတယ်ရှင်
အခုဒီငင်းချမ်းရေးလုပ်ငန်းစဉ်ငင်းချမ်းရေးအကြောင်းစာအုပ်ထုတ်တဲ့နေ့ဆိုတော့ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ပဲကျွန်တော်အဓိကထားပြီးတော့မေးချင်ပါတယ်ခင်ဗျဒီငင်းချမ်းရေးလုပ်ငန်းစဉ်ဒီမှာထဲထဲဝင်ဝင်ပါဝင်ခဲ့တဲ့သူတယောက်အနေနဲ့ပေါ့ပထမဆုံးမေးခွန်းကတော့ဒီနေ့ငင်းချမ်းရေးလုပ်ငန်းစဉ်ကဒီငင်းချမ်းရေးရအောင်ကြိုးစားနေတဲ့လုပ်ငန်းစဉ်ကအရင်အစိုးရနဲ့အခုလက်ရှိအစိုးရပေါ့ဘာရီမြန်ကွာခြားချက်ရှိပါလဲခင်ဗ
ျသူကလုတော့ရှေ့ကိုရွှေ့နေတာပဲတချို့လဲရခင်ရလူတွေလဲအဲ့ထက်မှာပါပါတယ်သို့တော်လည်းပဲကျွန်တော်မြင်တာကပုံပြီးရင်းနှီးမှုရယူရတယ်ပုံပြီး trust ပေါ့နော်တယောက်တော့တယောက်နဲ့ညီကိုမောင်တော်မလို့ family လို့ဖြစ်သွားအောင်ငင်းငယ်ရယူမဲ့အဖွဲ့နဲ့ငင်းငယ်ယူမဲ့တဘောအီးရီကိုအဖွဲ့တွေနဲ့ဒီဘက်ပေါ့အစိုးရဘက်ဆိုတာအားလုံးကတခါပိုးပြီးရင်းနှီးမယ်ပိုးထိတွေ့နေမယ်ဆိုရင်ပိုးပြီးရှေ့ကိုတိုးတယ်ပဲထိတွေ့မှုနည်းရင်တော့မီးတဲ့ချိတ်လိုပဲကျွန်တော်တခါစာအုပ်တစ်ခုမှရေးဘူးတယ်ငင်းငယ်ရင်းနဲ့ပတ်သက်လို့ဒေးဗစ်ထော်ပြောတာကိုကျွန်တော်ကမှတ်ထားဘူးပဲပထိုဒေးဗစ်ထော်ဆုံးသွားပါပြီသူကတော့ trust ပေါ့ trust ကိုတည်ဆောက်အောင်မယ် trust ရရင်တော်ရှိကိုတိုးမယ်ပြီးလျင်ဇပွဲပုံမှာဆွေးနွေးရမယ်များများအဲ့ဆိုရင်ပို့ပြီးရှေ့တိုးမယ်ဒါ David ထောပြောခဲ့တာအဲ့ဒီသူဟာဟောပဲကျွန်တော်လမ်းလောက်ပါတယ်အလားတူပဲကျွန်တော်နောက်တစ်ခုလွယ်လွယ်ပဲပြောပါတယ်မိန်းကလေးနောက်ပို့ပို့တယ်လို့ပဲပြရလို့ငြင်းငြင်းရေးရဟုတ်လားနောက်ပို့ပို့ကစားတော့ခင်ဗျားနေ့တိုင်းသွားနေမှာပို့ဟန်ကြတယ်ဗျာခဏခဏတွေ့ဟုတ်လားမဟုတ်သူများပို့သွားမှာဟုတ်ဗျာအဲ့ဒီလိုတော့ကျွန်တော် very simple ကျွန်တော်အမြင်ပြောဘူးပါ
ဒါဟုတ်ကွာချားချက်တခုရှိနေတယ်လို့ပြောကြတာလား
ဟုတ်တယ်နည်းနည်းဟားတယ်ပေါ့နော
်ဟုတ်ကဲ့န
ည်းနည်းဝေးတယ်ပေါ့အနေဝေးတယ်ပေါ့
အခု20ရာစုပင်လုံတတိယကျင်းစီဝေးမှာတိုင်းသားခေါင်းဆောင်တချို့ကလည်းအလွတ်သဘောဆွေးနွေးမှုတွေရဲ့ခန့်ကန်တာရေးကြီးတယ်လို့သူတို့ကထောက်ပြခဲ့တာရှိပါတယ်အလွတ်သဘောဆွေးနွေးမှုတွေကရောငင်းချမ်းကြီးဖြစ်စင်မှာရှိပါတ
ယ်အဲ့တော့အဓိကကြတာဗျာပြီးခဲ့တဲ့ကာလကလေအလွတ်သဘောကပုံများတယ်ဗျာပြီးဆွေးနွေးပွဲဆွေးနွေးတဲ့ဇပွဲမှာတန့်နေရင်လေခဏ coffee break လုပ်ပြီးတော့အလွတ်သဘောညှိတာဗျာအလွတ်သဘောညှိပြီးတော့ပြန်ဝင်ရတယ်ဗျာတော့အလွတ်သဘောပြိုးနိုင်လေကောင်းနေပဲနောက်တစ်ခုကဗျာကျွန်တော်တို့ကယခုတည်းကကျွန်တော်ငင်းငယ်ရေးမှာဟိုမပါတော့ပါဘူးဟိုဖိတ်မှာကျွန်တော်တက်တာအခုအဆိုးရလက်ထက်မှာလေတို့လေကျွန်တော်ယနေ့တိုင်ကျွန်တော်တိုင်းရင်းသားတွေအိမ်တွေနေမြေတွေကျွန်တော်သွားနေတော့ဗျာအဲ့လိုရင်းနေတာဗျာဟိုအလုပ်ကြတော့ပြိုးရတာသဘောပေါက်လွယ်တယ်ဗောနော်တယောက်တယောက်အဲ့ဒါတော့ကျွန်တော်အတွေ့အကြုံပဲကျွန်တော်ကုဋေတိတိုင်ဘူချုပ်ကြီးမူတူဆိုပြောအဖွဲနေပြီးရောက်ရင် तू ကကိုထမင်းကျွေးတယ်ကိုကသူ့ထမင်းကျွေးတယ် तू ရှိတဲ့အိဆောင်ကိုကျွန်တော်သွားတယ်အခုတည်းရင်းနေနေတာဗျာညီအကိုလိုဟန်ဆောင်မဟုတ်ဘူးဗျာကျွန်တော်တာဝန်အရရင်းနေတာမဟုတ်ဘူးဒီလိုအဲ့လိုဆိုပို့ပြီးတော့ဟိုတီဆောက်ရတာနည်းနည်းရှေ့တိုးမယ်လို့ခင်ပြောတယ်ပဲနည်းနည်းကွာဟတာကတ်သွားမယ်လို့ကျွန်တော်ထင်တယ်
အဲ့တော့တချို့သုံးသက်တာကဒီငင်းချမ်းကြီးလုပ်ငန်းစဉ်မှာအစိုးရကဒီလက်ရှိတက်မတော်အပေါ်ဩဇာတည်အောင်မှုကလည်းအရေးကြီးတယ်ပေါ့လေ။ဟောအစိုးရနဲ့ဒီတက်မတော်ကြားချင်းကပ်ပုံတွေတူညီနေဖို့လိုတယ်ဆိုပြီးတော့ပြောတာမျိုးလည်းရှိပါတယ်။အဲ့တော့အစိုးရလက်ရှိအစိုးရအရင်အစိုးရတုန်းကတက်မတော်နဲ့ပို့ပြီးတော့နီးစပ်တယ်လို့ပြောလို့ရလား။လက်ရှိအစိုးရရဲ့တက်မတော်အပေါ်ဩဇာတည်အောင်မှုကရောငင်းချမ်းကြီးလုပ်ငန်းစဉ်ပေါ်မှာအသေးအောင်မှုရှိပါလားခင်ဗျ။အ
ရင်တော့ကတော့ဒီလိုဗျာ။ကျွန်တော်တို့ကလည်းဟိုစစ်တိုက်လာတဲ့လူတွေဆိုတော့frequency တူတယ်ဘောပြောလိုက်ရင်ခန်းစားချက်ချင်းတူတော့တမရောလက်ရှိအုပ်ချုပ်နေတဲ့လူနဲ့တမရောထွက်လာတဲ့ဟိုကျွန်တော်တို့ငိမ့်ငိမ့်လုပ်တဲ့လူတွေနဲ့ဟို concept လေးကတိတ်မောကွာဘူးပေါ့အခုကျတော့အရသာဘက်ကနေဟိုကကျတော့နည်းနည်းလေးကွာဟနိုင်တဲ့အမြင်ကသို့တော်လည်းပဲနည်းနည်းပိုကွာဟရင်ပို့ပြီးတော့နှစ်ယောက်စပွဲပေါ်မှာထိုင်ပြီးဖလှယ်ရမယ်ဆွနေရမှာတတန်နဲ့ထွက်မှာပေါ့နှစ်ယောက်ဝေးနေလည်းမရပြန်ဘူးညကျွန်တော်မြင်လာတော့ဘာပဲလုပ်လို့ပါခင်ဗျာ leader လုပ်တဲ့လူတွေကတော့ခင်ဗျာရန်သူလည်းရှိမယ်ခင်ဗျာနဲ့သဘောထားမတည့်တဲ့လူတွေရှိနိုင်တယ်ခင်ဗျာကိုအမြင်ဆောင်တဲ့လူတွေရှိနိုင်တယ်ခင်ဗျာကိုထောက်ခံတဲ့လူတွေရှိနိုင်တယ်ဒါပေမဲ့အားလုံးခင်ဗျာတသားရထားပြီးထိတွေ့နိုင်ရင်ခင်ဗျာအောင်မြင်ပါမယ
်တနင်္ဂနွေလုံးအပြည့်ကတ်ရက်စဲကြီးပေါ့လေသဘောတူစာချုပ်ကိုအားလုံးပါဝင်လက်မှတ်ရေးထိုးမှာအဓိကအဟန်တာရှိနေတယ်လို့ပြောရင်ဘယ်ဟာအဟန်တာလို့ပြောမလဲခင်ဗျာ
အဲ့ဒီ NCA လက်မှတ်ထိုးဖို့အတွက်ဒီငူချမ်းကိုပြည့်စုံအောင်အလုံးပါတယ်ဗျာဒါပေမဲ့တခုရှိတယ်ဗျာခမရကူလံဘီယာတို့ဘာတို့တွေလုံနေကြတယ်ကတဖွဲ့ပဲဗျာကျို့တို့လည်းအဖွဲ့ဟာများသားဗျာကျွန်တော်တို့စအဦးဆုံး17 17လုံးက17ဖွဲ့17ဖွဲ့ပဲရှိတာဗျာနောက်တော့16ဖြစ်လာတယ်ဗျာဟုတ်လားအဖွဲ့လေးတွေကထပ်ပြီး20ကျော်တောင်ဖြစ်နိုင်တယ်ဗောဗျာသဘောကတော့ဒါကြောင့်မလို့အတော်ရခက်တဲ့လုပ်ငန်းစဉ်ပဲဗ
ျပင်လုံညီလာခံ20ရာစုပင်လုံညီလာခံတတိယစီဝေးအပြီးမှာကိုမြောက်ပိုင်းဒေသမှာတိုက်ပွဲတရားစင်ကျော်ဖြစ်တဲ့ဆိုပြီးတော့တိုင်းရင်းသားအဖွဲ့အစည်းတွေကပြောထားတာရှိပါတယ်ဒီနေရာမှာကျွန်တော်ကအိန္ဒိချင်းတရုတ်နိုင်ငံရဲ့အခန့်ကန်တာပေါ့လေတရုတ်နိုင်ငံရဲ့အခန့်ကန်တာကဒီချင်းချင်းဖြစ်စဉ်အတွင်းမှာဘလောက်အရေးကြီးပါသလဲခင်ဗ
ျသူလည်းတက်နေမှာတော့ကူညီတယ်ဗျသူအခန့်ကန်တာလည်းအရေးတော့ကြီးတယ်ဒါမဲ့လို့ဟိုဟာတော့မဟုတ်ဘူးမင်းတော့မဟုတ်ဘူးဗျအဓိကကြာသူကအစိုးရတမတော်ရဲ့ EA ကိုပဲကိုကိစ္စအဓိကကြာတော့ပေါ့
ဒီငင်းချမ်းရေးဖြစ်စင်မှာအခုဒီနေ့ဆိုလို့ရှိရင်ငင်းချမ်းရေးလုပ်ငန်းစဉ်အသင်ငန်းစာပေါ့9နှစ်အတွင်းမှာကျွန်တော်တို့သင်ငန်းစာယူစရာလို့ပြောရင်ဘယ်ချက်တွေအဓိကသင်ငန်းစာလို့ပြောမလဲ
နိုင်ငံခြားပညာရှင်တခါလဲအားကိုးတယ်ပေါ့နော်ခင်ဗျားခင်ဗျားသိပါတယ်ကျွန်တော်တို့အင်္ဂလန်က Irish ကနော်သူတို့ကခေါ်ပြီးတော့ consult လုပ်ပေးမယ်လို့မတူဗျကျွန်တော်တော့ဥအောင်မင်းတို့ဥလာမောင်ရွှေတို့ကိုခုနကိုအောင်နိုင်တို့အဖွဲ့တွေရဲ့လုံမှုပုံယုံကြည်တယ်ပေါ့နိုင်ငံသားတဲ့ဆိုင် တို့ပူနားလေတယ်တချို့ဖက်ဒရယ်လစ်ဇမ်ကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာအပိုင်းအစတချို့ပါပြီးသားဒါကို implement လုပ်ရနိုင်တယ်လို့လုပ်လိုက်ရင်တို့နဲ့ trust ပူရမယ်ဥပမာဗျပြည်နယ်ကအစိုးရတွေကိုတို့နိုင်တဲ့လူတွေလွတ်လွတ်လပ်လပ်အစိုးရတွေဖွဲ့ခွင့်ပေးရင်တို့နဲ့နဲ့ယုံကြည်လာမယ်ငါတို့ပြည်နယ်ကိုငါတို့အုပ်ချုပ်ရပါလားတမရန်းကခဏမဟုတ်ပါလားဆိုတဲ့ concept တစ်ချက်ရအောင်ဒီနဲ့လွတ်တော်တွေလွတ်လွတ်လပ်လပ်မလွတ်တတ်ဘူးလို့ထင်ပေမဲ့လို့လွတ်လွတ်လပ်ကိုလှုပ်ခိုင်းလဲလှုပ်ကြည့်လိုက်ကျွန်တော်48ခုနှစ်ကလွတ်လပ်ရေးရာတော့လည်းအင်္ဂလိပ်ကကျွန်တော်တို့အဲ့လိုပဲထင်တာပဲဘာမှမလွတ်တတ်ဘူးဒီကောလှုပ်ကြည့်လိုက်ပါဟုတ်လားသဘောအဲ့လိုပဲပြည်နေတွေအဲ့လိုအစိုးရလွတ်လပ်ခွင့်ခေါနာသူတို့ရဲ့လွတ်တော်တွေလွတ်လပ်ခွင့်ဥပဒေတွေသူတို့မှလည်းပညာတတ်တွေရှိတယ်ဗျနိုင်ငံခြားမှာသူတို့တိုင်းရင်းသားပညာတတ်တွေအဲ့လိုလွတ်လပ်ခွင့်ပေးပြီးတော့ဘဟုကဘတ်ဂျက်ကတော့စီမံခန့်ခွဲရမှာပေါ့ဗျာไอ้ลูกนี่หลบไปล่ะเห็นเนาะตรุเนเนไอ้ทรานซ์ยะตัวเองงี้ๆไอ้ยะตาตรุเนเนตุ่ยตัวมั้ยโหเนาะไอ้ดรอสก็แล้วไม่ย่าတော့ดรอแบ็คขึ้นนี่ล่ะวะเนาะอารุบะซักก็ตาပြောนี่
ตายินตาฤกูตรุเยกูโกบายปะทั้งกวนเนี่ยยงจีกวนด้วยลบบายกวนนี่ไปโบ่เลย
โอ้โหตะคาร่ไม่ไปไหนเนา
ะโอเค
ปีสไปปีสไปตัวเองตัวมีนี่มั้ยงารุเดต้าของงารุลงมาขึ้นมั้ยงารุเดต้าของงารุอโจชิออกลงมาဟုတ်လားပြည်တော်စုဆိုတာဒီငါတို့ကိုကူညီနေတဲ့လူတွေဖြစ်တယ်အဲ့ဒီ concept တော့ခမရလူတွေပဲအဲ့တော့မရတော့ခမရခုနကငင်ငင်လေသူကဟိုညင်းညင်းဆိုဆွတ်ဆန့်လို့ရတာဟုတ်
ဟုတ်ကဲ့ဆွ
တ်ဆန့်နေပါပဲလောင်ကျန်နေပဲ
ခုနှစ်တာကူခုနှစ်တာကြိုးစားခဲ့တယ်ခုနှစ်တာအတွင်းမှာအောင်မြင်မှုတွေရနေပြီဆိုပြီးတော့လဲလက်ရှိအစိုးရဒေါန်ဆန်းစုကြည်ဒီစင်ကာပူမှာပြောသွားတယ်မိန်ကွန်းမှာလည်းပြောပါတယ်အဲ့တော့တကယ်ပဲအောင်မြင်မှုရတယ်လို့ယုံကြည်သလားကျင်းနဲ့အားရဒီငင်းချိုင်းလုပ်ငန်းစဉ်မှာထဲထဲဝဝင်ပါဝင်ခဲ့သူတယောက်အနေနဲ့ဒီဖြစ်စဉ်ကြီးပေါ်မှာကျင်းနဲ့အားရရှိပါရဲ့လားခင်ဗျ
ကျွန်တော်ကတော့ကျွန်တော်သဘောကတော့မထီတွေ့တာရဲ့ဆိုင်ထီတွေ့နေတာတော့ကောင်းတယ်ဟုတ်ဘူးလားပင်လုံးပဲခေါ်ခေါ်ပါပဲခေါ်ခေါ်တွေ့ဆုံနေပြီးတော့ဒီအဖွဲ့အစည်းတွေခုန institution တွေတည်ဆောက်ပြီးတော့ကြိုးပမ်းနေတာတော့ကောင်းတယ်သို့တော်လည်းတိတ်ပြီးတော့ကိုယ့်ကိုယ်ကိုလည်းအများကြီးလောကမှာအခက်အခဲရှိတာကိုယ့်ကိုယ်ကိုအထင်ကြီးခြင်းနဲ့ဟုတ်လားကိစ္စလေးအဲ့ဒါလိုရတဲ့ကြီးသွားလဲမရဘူးဗျအဲ့တော့ပုံမှန်လေးစဉ်းစားတုံးသက်ဖို့တော့လိုတယ်တခါလေကြာရင်ကိုကိုကိုပို၍ criticize လုပ်နိုင်ရင်တော့ပို့တုတ်တက်ဖို့နှိစက်တယ်ကိုကိုကို criticize လုပ်တာနေရင်ခင်ဗျားပျက်စီးဖို့နှိစက်တယ်ဒါမြန်မာသမိုင်းကိုကြည့်ရင်ခင်ဗျားတွေ့လိမ့်မယ်မြန်မာသမိုင်းမှာအဲ့ဒီလိုနဲ့ဒုက္ခဖြစ်သွားတဲ့လူတွေတပုံကြီးပဲကိုကိုကို criticize လုပ်ဖို့လိုတယ်ပထမအဆင့်ကသူများကို criticize လုပ်တာတဲ့ criticism မှာ self criticism ဟာပိုအရေးကြီးတယ် after that organizational criticism နေလောက်ရမယ် government ကို criticize လုပ်ရမယ်ကိုယ့်အကူအဲ့ criticize လုပ်တာကို happy ဖြစ်ရမယ်ကျွန်တော်တို့ပြောနေကြပါတယ်ကျွန်တော်ခုနကလည်းခင်ဗျားတို့ပြောဆိုကျွန်တော်တို့ဘာမှမတတ်ပါဘူးငြိမ်းချမ်းလုပ်တာဟုတ်လားဒါမဲ့လို့သူများကိုအကူပြီး criticize လုပ်ရင်လည်းလက်ခံတယ်လေမဟုတ်ဘူးလားလက်ခံရမယ်ကျွန်တော်တို့ပြောနေကြစကားကိုခါခါတဲ့စကားကိုခဏထောင်ထားရမယ်။အဲ့ဒါနိုင်ငံရေးသမားပဲ။ခြူရာကြီးပဲနားထောင်ရင်ခင်ဗျာ power will spoil you. absolute power ခင်ဗျာသိတယ်မလား။အေ
းကျွန်တော်အချိန်ပေးတာဘောကျေးဇူးတင်ပါတယ်ခင်ဗျာ
။တွေ့ရဝမ်းသာတယ်ဟုတ်ကဲ့
ဒီဆက်ပေးထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ကနေတင်းတင်းလေးနေညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်မှာတော့ဦးစီသူအောင်မြင်ရဲ့ပြည်တွင်းသုံးသက်ချက်မြန်မာပြည်ကပေးစာများစီစဉ်ပြင်ထူးခြားဆက်ပြသတင်းများကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမတော်တာရှင်များရှင်။2018ခုနှစ်ဩဂတ်စ26ရက်တင်းငွေနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုံးလွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ညစဉ်တိုင်းအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လမ်းလမ်းမီတာ190တို့ကနေထုံးလွှင့်ပေးမယ့်စီစဉ်နေတယ်မှာဆိုရင်တော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်မြန်မာပြည်ကပေးစာများစီစဉ်ပြင်ထူးခြားဆန်ပြသတင်းများကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်ထောင်စုဖြည့်ရှင်းတာမှာအောင်မြင်မှုရနေပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးတင်ဆက်ထားပါတယ်။မဲအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ဟာရခိုင်ပြည်နယ်မှာ ARSA အကြမ်းဖက်သမားတွေကနေကြားဆောက်ရဲတပ်ဖွဲ့စခန်းတွေနဲ့ရဲကင်းစခန်း30လောက်ကိုတပြိုင်နက်တည်းအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့တာတစ်နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။တပြိုင်နက်တည်းရခိုင်ပြည်နယ်မြောက်ပိုင်းက96သိန်းလောက်အရေအတွက်ရှိမဲ့မွတ်စလင်တွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးခဲ့ရတဲ့ဖြစ်စဉ်ကြီးဖြစ်ခဲ့တာလဲတစ်နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဒီတစ်နှစ်တာကာလအတွင်းအဲ့ဒီပြဿနာနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့မြန်မာတပ်မတော်ဘက်ကဘလို့ကင်တွယ်ခဲ့တယ်ဘလို့အကျိုးရလဒ်တွေရခဲ့တယ်ပြဿနာပြည်လည်ရေးအတွက်ဘလို့လုံခြုံဆောင်ရွက်သင့်တယ်ဆိုတာကိုပြန်စဉ်းစားသုံးသပ်ဖို့ကောင်းတဲ့အချိန်လည်းဖြစ်ပါတယ်။ဂုရုပါအဲ့ဒီကြောင်းလေးလာဆွေးနွေးတင်ပြသွားပါမယ်။
ပြီးခဲ့တဲ့2019ဩဂုတ်လ25ရက်နေ့လင်းအားကြီးအချိန်ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဘက်မှာအာဆာအကြမ်းဖက်သမားတွေဟာနေကြားဆောင်ရဲတပ်ဖွဲ့စခန်းတွေနဲ့ရဲကင်းစခန်း30လောက်ကိုတပြိုင်နက်တည်းစီးနင်းတိုက်ခိုက်ခဲ့ပါတယ်။အာဆာအဖွဲ့အတွက်ဒီတိုက်ခိုက်မှုဟာပထမဆုံးအကြိမ်တိုက်ခိုက်မှုတော့မဟုတ်ပါဘူး။2016အောက်တိုဘာ9ရက်နေ့တုန်းကလည်းနေကြားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့အခြားစခန်းတစ်ခုစုစုပေါင်းစခန်း3ခုကိုအခုလိုပဲတပြိုင်နက်တည်းအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့ပါသေးတယ်။အဲ့ဒီလိုဝင်ရောက်တိုက်ခိုက်မှုလုပ်ပြီးဆယ်လနီးပါးအကြာမှာအဲ့ဒီအချိန်တုန်းကထက်တိုက်ခိုက်သူလူအများကြီးပါဝင်နေပို့ပြီးကျေပြန့်တဲ့တိုက်ခိုက်မှုပြုလုပ်နိုင်ခဲ့တာဖြစ်ပါတယ်။ဒီနေရာမှာမေးစရာမေးခွန်းရှိလာတာကပထမအချိန်တိုက်ခိုက်မှုပြီးတဲ့နောက်မြန်မာလုံခြုံရေးတပ်ဖွဲ့ဟာနောက်ထပ်တိုက်ခိုက်မှုတွေပေါ်ပေါက်မလာအောင်တားဆီးကာကွယ်မှုတွေကိုဗတ်ပေါင်းစုံကနေဘာကြောင့်မလုပ်နိုင်ခဲ့သလဲဆိုတာပါ။အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တစ်ခုကြားအခြေအနေကိုပြန်ပြီးသုံးသပ်ရရင်အောက်တိုဘာတိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဟာအကြမ်းဖက်သမားတွေကိုနှိမ်နင်းတာလုပ်ပါတယ်။မောင်းတော့ခိုင်မှာညမထွက်ရအမိန့်ထုတ်ပါတယ်။အကြမ်းဖက်မှုမှာမပါတဲ့အားလုံးသောမွတ်စလင်ကျွေးရသားတွေရဲ့သွားရေးလာရေးလုပ်ကိုင်စားတောက်ရေးအပါအဝင်နေပယ်များစွာမှာတင်းကျပ်မှုတွေလုပ်ပါတယ်။အဲ့ဒီလိုလှုပ်လို့မောင်းတော့ခိုင်ဘက်ကရေလုံငန်းအားလုံးလိုလိုပျက်စီးသွားပြီးမွတ်စလင်ကျွေးရသားတွေအလုတ်ကန်ရှားပါရာနေ့စဉ်ဘဝရက်တည်ရေးအတွက်ရုန်းကန်ရခတ်တာတွေကြုံကြရပါတယ်။ဒီလိုပိုးပြီးဆင်းရဲကြက်တဲလာတဲ့မွတ်စလင်ကျေးရွာသားတွေကိုအာဆာအဖွဲ့ဝင်တွေကဝင်ရောက်စီရင်ကြပါတယ်။မနာခံသူတွေကိုအကြမ်းဖက်တပ်ဖြတ်တာလုပ်ပါတယ်။အဲ့ဒီလိုလုံနေတာကိုတိနေမြင်နေတွေ့နေပေမဲ့အုတ်ချုပ်ရေးနဲ့လုံခြုံရေးအာဏာပိုင်တွေဘက်ကအကာအကွယ်ပေးတာဘာမှမလုပ်နိုင်ခဲ့ပါဘူး။ဒီလိုနီးနဲ့ပိုးပြီးများပြားတဲ့ကျေးရွာသားတွေကိုစီရင်မိပြီးအာဆာဟာအကြမ်းဖက်မှုကိုပထမတစ်ကြိမ်တုန်းကထက်ကြဲကြဲပြန့်ပြန့်လုပ်နိုင်ခဲ့တာဖြစ်ပါတယ
်။ဒုတိယတစ်ကြိမ်အကြမ်းဖက်မှုဖြစ်တော့တပ်မတော်ကပိုးပြီးပြင်းထန်တဲ့နှိမ်နင်းမှုနဲ့တုံ့ပြန်ပါတယ်။အကြမ်းဖက်မှုဖြစ်ပွားပြီးနောက်ရက်ကနေဩဂုတ်လ30ရက်နေ့အထိ9ရက်လောက်အတွင်းအကြမ်းဖက်သမား380လောက်သေချေတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ပါတယ်။ဒီရက်အတွက်ဟာ2012ခုနှစ်ကစပြီးဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုပဋိပက္ခတွေအတွင်းလူပေါင်း100ကျော်သေဆုံးခဲ့တာနဲ့နှိုင်းယင်ကိုအတော်လေးများတဲ့အရေးအတွက်ပါ။တရက်လူ80လောက်သေဆုံးသည့်အထိနှိမ်နင်းတာမှုဘလောက်ပြင်းထန်တဲ့နှိမ်နင်းမှုလဲဆိုတာခတ်မှန်းနိုင်ပါတယ်။နောက်ဆက်တွဲပေါ်ပေါက်လာတာကတော့မွတ်စလင်ကျေးရွာသား96သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်အစုလိုက်အပြုံလိုက်ထွက်ပြေးကြတဲ့ပြဿနာမွတ်စလင်နေအမောများစွာမီးလောင်တဲ့ပြဿနာစတာတွေဆက်တိုက်ဖြစ်လာပါတယ်မြန်မာအစိုးရရဲ့တရားဝင်ထုတ်ပြန်ချက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့မွတ်စလင်ဦးရေ93,500ကျော်မောင်နှုတ်ခရိုင်ဘက်ကမွတ်စလင်အင်ဂျီရီရဲ့45ရာခိုင်နှုန်းနဲ့ညီမျှတဲ့အင်ဂျီ35,600ကျော်မီးလောင်ပြကြခဲ့တယ်လို့ဆိုပါတယ်ဒီချိန်တွေကိုကြည့်ပြီးအနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကမြန်မာအစိုးရနဲ့တပ်မတော်ဟာရခိုင်ပြည်နယ်ကမွတ်စလင်တွေကိုလူသားမျိုးနဲ့ဖြစ်တည်မှုကိုဆန့်ကျင်ရရောက်တဲ့ရာဇဝမှုကျူးလွန်တယ်ဆိုပြီးဆွတ်ဆွဲပစ်တင်တာဒဏ်ခတ်အရေးယူတာတွေလုပ်တော့တာပါပဲ
ဒီပြဿနာပြေလည်ရေးအတွက်အစိုးရဘက်ကနေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးရခိုင်ပြည်နယ်ပြန်လည်တိစောက်ရေးဆိုင်ရာအဖွဲ့ဖွဲ့ပါရယ်ကုလသမဂ္ဂအတွင်းရေးမှုချုပ်ဟောင်းကိုဖီအာနန်ကိုဦးဆောင်စေပြီးရခိုင်ပြည်နယ်ဆိုင်ရာအကြံပေးအဖွဲ့ဖွဲ့ပြီးအကြံပြုချက်ရယူပါရယ်အဲ့ဒီအကြံပြုချက်ကိုအကောင့်ထဲဖော်မဲ့အဖွဲ့ဖွဲ့ပါရယ်အဲ့ဒီအကောင့်ထဲဖော်နေတဲ့အဖွဲ့ကိုအကြံပေးမဲ့ဒေါက်တာဆူရာကီရက်စတိရာထိုင်ဦးဆောင်တဲ့အဖွဲ့ဖွဲ့ပြီးအကြံဉာဏ်ရယူပါတယ်အခုနောက်ဆုံးအကြံဖတ်မှုနောက်ပိုင်းရခိုင်ပြည်နယ်တဲကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးမဲ့အဖွဲ့ဖွဲ့စည်းဆောင်ရွက်ပါတယ်အခြားတစ်ဖက်မှာတော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးညှိနှိုင်းပြီးထွက်ပြေးသွားသူတွေပြန်လည်ခံရေးကိစ္စရခိုင်ပြည်နယ်မြောက်ပိုင်းကအခြေခံအဆောက်အုံတွေဖွံ့ဖြိုးရေးကိစ္စတွေအကြီးအကျယ်အကောင့်ထဲဖော်ပါတယ်တက်မတော်ဘက်ကတော့အကြံဖတ်မှုနှိမ်နှင်းစဉ်ကာလတာဝန်ယူခဲ့သူတချို့ကိုအရေးယူမှုလုပ်ပါတယ်ဒါပေမဲ့ကံမကောင်းအကြောင်းမလှစွာပဲအကြမ်းဖက်မှုဖြစ်ပွားပြီးတာတစ်နှစ်ကျော်လာသည့်အထိ9သိန်း6သိန်းလောက်ရှိမဲ့ဒုက္ခသည်တွေတဲကနှစ်နိုင်ငံသဘောတူညီချက်နဲ့ပြန်လာသူတဦးတလေးမှမရှိသေးပါဘူးမွတ်စလင်တွေအစုလိုက်ပြုံလိုက်ထွက်ပြေးသွားရတာသူတို့နေအမြောက်များမီးလောင်ပျက်စီးကုန်တာလူအခွင့်ရေးချိုးဖောက်ခံရတာစတာတွေကိုအရင်တည်ပြီးနိုင်ငံတကာအတိုင်းဝိုင်းရဲ့ဖိအားတွေလည်းရော့ကျသွားတာမတွေ့ရသေးပါဘူးဒီထက်ပိုအရေးကြီးတာကရခိုင်ပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တဲကပဋိပက္ခဖြစ်ပွားရာရေကန်မြေကန်ပြဿနာတွေရော့ပါသွားအောင်မစွမ်းဆောင်နိုင်သေးတာပါမောင်တော်ခိုင်ဘက်ကထွက်မပြေးပဲကြံခဲ့တဲ့မွတ်စလင်တွေနေရေးထိုင်ရေးစားရေးတောက်ရေးဘဝရက်တည်ရေးအဆင်မပြေကြသေးသလိုအခြားမျိုးနွယ်ကမွတ်စလင်တွေကလည်းရခိုင်ပြည်နယ်အပြင်ဘက်ခိုးထွက်ဖို့ကြိုးစားရင်းလူကုန်ကူးတာခံနေကြရပါတယ်ဒါအပြင်လူမျိုးရေးဘာသာရေးမုန်တီးမှုပဋိပက္ခပြဿနာကလည်းပြေလျော့မသွားသေးပါဘူးချုံမီပြောရရင်မြန်မာအစိုးရနဲ့တက်မတော်ဘက်ကပြဿနာကိုကင်တွယ်ဖြေရှင်းနေတာတွေမှာအောင်မြင်မှုရမနေပါဘူ
းတကယ်တော့ပြဿနာတွေဖြေရှင်းရမှာအရေးကြီးဆုံးအချက်ကရခိုင်ပြည်နယ်ကမွတ်စလင်တွေကိုမြန်မာနိုင်ငံထဲနေထိုင်သူတွေမောင်းထုတ်လို့မရနိုင်သူတွေအဖြစ်ပထမဦးဆုံးရှုမြင်ဖို့ပါဒီသံကဏ္ဍနဲ့ချီအရေးတွေ့ရှိတဲ့လူတွေပညာမတတ်ဆင်းရဲမွတ်တေနေတာအခြားသောတိုင်းသားတွေနဲ့ပဋိပက္ခသဘောဆောင်နေတာဟာမြန်မာနိုင်ငံထဲတိုင်းသားတွေအတွက်အနုလက္ခဏာဖြစ်စေတယ်ဆိုတာလက်ခံဖို့ပါဒီလိုရှုမြင်လက်ခံပြီးပြဿနာတွေကိုစနစ်တကျနဲ့ခက်ခက်ခဲခဲဖြေရှင်းမှသာပြည်လည်နိုင်မဲ့လမ်းကြောင်းမှန်ပေါ်ရောက်နိုင်မယ်ဖြစ်ကြောင်းပါ
ဥစည်းသူအောင်မြင်ရင်ပြည်တွင်းသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုခါမှာတော့မြန်မာပြည်ကပေးစာများစီစဉ်ကိုမတ်ဧဒနာကျော်ကတင်ဆက်ပေးပါလိမ့်မယ်ရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေအခုပြန်ကြားပေးပါမယ်နော်။နောက်ပိုင်းမှာတော်ရရှင်တွေအတွက်မြန်မာချင်းလေးတို့နဲ့မြစ်တာဒေလက်ဆောင်ထုတ်လွှင့်ပေးမှာဖြစ်ပါရဲ့ရှင်။အခုအရင်ဆုံး VOA ကိုစာတို့လေးတွေမှတ်ချက်ပေးပြီးတော့ကျေးဇူးတင်ကြောင်းပြောလာကြတဲ့တော်ရရှင်တွေထဲမှာဆိုရင်တော့လေးလေးဆိုတဲ့တော်ရရှင်က VOA အမြဲတမ်းအားပေးနေပါတယ်။စနေနေ့တိုင်းရဲ့လေးလိုက်အစီအစဉ်ကိုကြိုက်နှစ်သက်ပါတယ်။VOA ကိုလေးစားပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးလည်းကျမ်းမာပါစီလို့မြတ်တာပို့ပါတယ်တဲ့ဒီစာလေးကိုပြန်ကြားလွာအစီအစဉ်မှာထည့်ဖတ်ပေးပါတယ်ဟုတ်ကဲ့အမြဲတမ်းနားထောင်နေတဲ့ပရိသတ်ဆိုရင်တော့အခုကျမဖတ်ပေးတာလေးကြားလိုက်မယ်ထင်ပါတယ်နော်အခုလို့အားပေးတယ်ဆိုတာသိရတဲ့အတွက်အမတန်ဝမ်းသာမိပါတယ်ရှင်နောက်ထပ်သောရရှင်တက်ကတော့မင်္ဂလာပါခင်ဗျာကျွန်တော်ကတော့အမေရိကမင်းနီဆိုတာပြည်နယ်စိန်ပေါမြို့ကပါတဲ့ဟုတ်ကဲ့
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အမေရိကန်နိုင်ငံမင်းနီဆိုတာပြည်နယ်စိန်ပေါ်မြို့ကပါ VOA ကိုနေ့တိုင်းနားထောင်ပါတယ်အလုံးကနေပြီးတခြားသတင်းဌာနတွေကအတံပိုင်းဆိုင်ရာဖိုင်တွေကတီးငြိမ်ပါတယ်အတက်အကျမရှိပါ VOA အတံပိုင်းဆိုင်ရာမှာတော့တီးလုံးတန်တာအတန်ကျယ်ပြီးသတင်းကြေညာတန်ကတိုးလိုက်ကျယ်လိုက်ဖြစ်နေပါတယ်အထူးသဖြင့်တောက်ကြနေလိုမျိုးမှာအတံတွေကမကြားရဘူးဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီသောရရှင်စာကိုတွေ့ရလို့အမတမစိတ်ထမဇေဝေဇောဖြစ်ရပါတယ်ရှင်ကျမတို့စီမံကအတန်ထုတ်လွှင့်နေတာတနည်းအားတည်းကပဲထုတ်လွှင့်တာဖြစ်ပါတယ်ဒါကြောင့်မလို့အထူးသဖြင့်အမေရိကန်ပြည်ထောင်စုကဖမ်းယူနာဆင်နေဆိုရင်တော့အတန်ကတော်တော်လေးကိုကြည်လင်ပြတ်သားနေမဲလို့ကျမကယူဆမိပါတယ်ဘဲကများနားထောင်တာပါလေ ကျမတို့အစီအစဉ်ကို VOA Mobile Telephone ကနားထောင်မယ်ဆိုရင်တော့ Mobile ပေါ်မှာ Application ရှိပါတယ်အဲ့ဒါကို Download လုပ်ပြီးတော့နားထောင်ကြည့်ပါနော် Internet ကနေပြီးတော့လည်းဓာတ်ရိုက်နားထောင်တာအဆင်ပြေတယ်ဆိုရင် Internet ကဓာတ်ရိုက်ထုတ်လွှင့်ပေးတာအသံတင်ချိန်မှုရှိပါတယ် Facebook စာမျက်နှာပေါ်မှာတော့တစ်ခါတလေဒီထုတ်လွှင့်ပေးတဲ့နေအလိုက် Facebook Live မမိတာမျိုးနဲ့ဆိုရင်တော့တစ်ခါတလေအသံအရင်ရို့အဆင်မပြေတာတွေ့ရတတ်ပါတယ်ရှင်ဒါမဲ့လည်း American ပြည်ထောင်စုကနားထောင်နေဆိုလို့ Internet ဒါမှမဟုတ် Mobile Application တို့ကနေပြီးတော့နားထောင်ကြည့်ပါအောင်လို့အကြံပြုချင်ပါတယ်နော်အခုလိုနေ့စဉ်မပြတ်အားပေးတယ်ဆိုလို့အထူးကျေးဇူးတင်ပါတယ်ရဲနာမောင်ဆိုတဲ့သောရရှင်ကလည်း VOA အဖွဲ့သားတွေအမောပြေအောင်လို့အခုလိုစာတို့လေးရေးလာပါတယ
်မင်္ဂလာနနခင်းလေးဖြစ်ပါစေ VOA ဝိုင်းတော်သားအားလုံးကျမ်းမာချမ်းသာစွာနဲ့နိုင်ငံအကျိုးလူမျိုးအကျိုးနဲ့လူသားအားလုံးရဲ့အကျိုးကိုဗတ်မလိုက်ဖဲတိကျမျှတစွာနဲ့နိုင်ငံကုန်လူမျိုးကုန်ကိုမြင့်တင်ပေးရင်တဲ့ရင်ထူတဲ့ရင်ဦးများစိတ်ချမ်းသာကိုကျမ်းမာနဲ့အစင်ထာဝရတင်ဆက်နိုင်ပါစေလို့ဆန္ဒပြုဆုတောင်းပေးလိုက်ပါရခင်ဗျာ
ဟုတ်ကဲ့ပါအခုလိုမျိုးအားပေးစကားတွေကြားရတဲ့အတွက်အထူးကျေးဇူးတင်ရပါတယ်မြင်းဆိုးဆိုတဲ့သောရရှင်ကလည်းမြန်မာနိုင်ငံကနေပြီးတော့ Facebook Messenger ကနေမေးခွန်းတစ်ခုမေးလာတာပါသူရဲ့အမေကိုပြန်ပြီးတော့ဖြေချင်ပါတယ်ကိုမြင်းဆိုးက
VOA ခင်ဗျာကျွန်တော်က VOA သတင်းကိုညစဉ်လိုလိုနားထောင်လာခဲ့တာနှစ်ပေါင်း20ပြည့်ပါတော့မယ်အရင်တုန်းကရေဒီယိုမှာကြီးလင်းပြသစွာနားထောင်ခဲ့ရပြီမဲ့ကုန်ခဲ့တဲ့3လလောက်ကစပြီးယနေ့အချိန်ထိရေဒီယိုလိုင်းမရှင်းမလင်းဖြစ်နေပါတယ်။ဒါကြောင့် VOA ရဲ့ရေဒီယိုထုတ်လွှင့်မှုကိုအွန်လိုင်းပေါ်မှာနားထောင်လို့ရပါသလား။ဖြေကြားပေးစေချင်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။ကွန်မြင်ဆိုးသိချင်တာကိုဖြေပေးရမယ်ဆိုရင်တော့ဟုတ်ပါတယ်။ VOA အစီအစဉ်တွေကိုအွန်လိုင်းကနေပြီးတော့နားထောင်လို့ရပါတယ်။ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုတိုက်ရိုက်ရောနောက်တစ်ပတ်ပြန်ပြီးတော့နားထောင်ကျင်နေဆိုရင်နားထောင်လို့ရောနှစ်မျိုးလုံးရပါတယ်နော်။ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းဒီနေ့တိုင်းပဲ VOA မြန်မာပိုင်း website လိပ်စာ bamis.voanews.com မှာတွားပြီးတော့နားထောင်နိုင်ပါတယ်။ mobile လက်ကင်ဖုန်းကနေနားထောင်ခြင်းနဲ့ဆိုရင်လည်းခုနကတော့သောရရှင်တယောက်ကိုဖြည့်ပေးခဲ့တယ်လို့မျိုး mobile application ကို download လုပ်ပြီးတော့နားထောင်ပါ။မြန်မာပြည်ပြည်သက်တွေအလွယ်ဆုံးနေပြောပါဆိုရင်တော့ Facebook ကနေပြီးတော့နားထောင်တဲ့နေပါပဲ။ VOA Bamis News ဆိုတဲ့ VOA မြန်မာ Facebook စာမျက်နှာမှာအစီအစဉ်တွေကိုအချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးတယ်လို့အဲ့ဒီထုတ်လွှင့်ချိန်နောက်ပိုင်းမှာလည်းသွားပြန်ပြန်နားထောင်ဗီဒီယိုဆိုရင်လည်းသွားပြီးတော့ကြည့်လို့ရပါတယ်။အခုလိုမေးတဲ့အတွက်ကို VOA ကိုစာရေးပြီးတော့လှမ်းပြလာတဲ့အတွက်ကိုအထူးကျေးဇူးတင်ပါတယ်။ VOA ကိုစာရေးပြီးတော့ရင်ဖွင့်လာတဲ့သောရရှင်နေရဲ့စာရီကိုလည်းအခုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ရှင်။အခုတော့ပညာရေးနဲ့ပတ်သက်ပြီးတော့သောရရှင်နေရင်ဖွင့်လာကြတာတွေကိုဖော်ပြပေးသွားခြင်းပါတယ်။မိဘမေတ္တာဆိုတဲ့သောရရှင်တယောက်စာရေးလာတာကတော့နိုင်ငံတကာနိုင်ငံဖွံ့ဖြိုးဆိုရင်တော့ပညာရေးဌာနကအရေးကြီးဆုံးဖြစ်တာကြောင့်ပညာရေးဌာနမှာအလုပ်လုပ်တဲ့အထက်ကလူကြီးမင်းတွေရိုးသားဖို့လိုပါတယ်။အဂတိလိုက်စားမှုကင်းရှင်းဖို့လည်းလိုပါတယ်။ဒါကြောင့်မလို့မင်းတပ်ပညာရေးဌာနမှာဖြစ်နေတာတွေကရိုးသားပါရဲ့လားဆိုပြီးတော့ဒီသောရရှင်မိကုန်ထုတ်လာပါတယ်။သက်ဆိုင်သူတွေသိရှိစစ်ဆေးပေးစေခြင်းလိုပါတဲ့
။အခုဆိုရင်နိုင်ငံတော်အစိုးရတဲ့အနေနဲ့ပညာရေးပြုပြင်ပြောင်းလဲရေးအတွက် Grade 1 Grade 2သင်တန်းတွေပေးနေပါတယ်။များမကြမီ grade 3လဲလာပါတော့မယ်ဒီသင်တန်းတွေအတွက်နိုင်ငံတော်ကသင်တန်းတက်နေတဲ့မူလတန်းပြဝန်ထမ်းတွေကိုငွေကြေးဖြင့်ထောက်ပံ့ပေးတာပါအထွေထွေအသုံးစရိတ်တွေပေးပါတယ်ဒါပေမဲ့တချို့ဒေသတွေမှာပေးကပေးဤမရပါအထူးသဖြင့်ကျွန်တော်တို့ချင်းပြည်နယ်မင်းတပ်မြို့နယ်မှာမဆရသင်တန်းအတွက်အခြားမြို့နယ်တွေက12000ကောက်နေချိန်မှာကျွန်တော်တို့မင်းတပ်မြို့နယ်ရှိမဆရတက်မဲ့ဆရာမတွေကိုတော့1000ခွဲစီကောက်ပါတယ်ဒါကိုမကျင်တတ်လို့ပြန်ပြောကြတာနဲ့2000ပြန်ပေးမယ်ဆိုပြီး13000စီကောက်ပါတယ်အမှန်တော့မဆရအတွက်ကောက်ခံတဲ့ငွေက11000ကျော်လို့ပညာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါဒါအပြင်နေကြားတိုင်းကြားအပြောင်းအလဲတွေကိုလည်းတချို့ဆရာဆရာမတွေကိုသာထုတ်ပေးပြီးတချို့ကတော့မထုတ်ပေးပါဘူးဒါကြောင့်နိုင်ငံတော်အစိုးရအနေနဲ့ပဲဖြစ်ဖြစ်အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကပဲဖြစ်ဖြစ်ပညာရေးဌာနမှာဒီလိုဖြစ်နေတာတွေကနီးလန်းမှန်မှဟုတ်ပါရဲ့လားအဂတိလိုက်စားမှုတွေဖြစ်နေသလားဆိုတာကိုစုံစမ်းစစ်ဆေးပေးစေချင်ပါတယ်ခင်ဗျာ
မိဘမြတ်တာဆိုတဲ့သောရရှင်မင်းတပ်ပညာရေးဌာနမှာဖြစ်နေတာရိုးသားမှုရှိမရှိသက်ဆိုင်ရာတစ်ချက်လောက်ကြည့်ပေးပါအောင်ဆိုပြီးတော့ VOA ကနေတက်ဆင်အကြောင်းကြားလာတာဖြစ်ပါတယ်စကိုင်းတိုင်းဒေတာကြီးကလေးမျိုးကသောရရှင်မင်းထက်နေကတော့စကိုင်းမှာဖြစ်နေတဲ့အထက်တန်းအလဲတဲ့မူလာတဲ့ကလေးတွေကြုံတွေ့နေရတဲ့ပြဿနာပါဆိုပြီးတော့အရင်တုန်းကပညာရေးစနစ်နဲ့အခုပညာရေးပုံစံတွေပြောင်းလာပါပြီဆိုပြီးတော့သူရဲ့အမြင်ကိုရေးလာပါတယ
် VOA ကိုနားဆင်ခဲ့တာ88အရေးခင်မတိုင်ခင်ကတည်းကပါတခါမှစာမရေးဘူးပဲအခုတော့မရေးမဖြစ်လို့ရေးလိုက်ရပါပြီမြန်မာနိုင်ငံရဲ့ပညာရေးအကြောင်းပြောပြခြင်းလို့ပါတငယ်ချင်းကျောင်းဆရာဆရာမတွေကိုလည်းအားနာပါတယ်မြန်မာပြည်ရဲ့ပညာရေးကိုမြှင့်တင်ဖို့အတန်းငယ်လေးတွေကစပြီးတော့သင်ကြားရေးတွေပြောင်းလဲနေပါပြီ ဒါပေမဲ့လို့ကျွန်တော်တို့ကလေးမျိုးကအထက်ကတင့်နှစ်စတဲ့ကျောင်းတွေကထထန်ကျောင်းသူကျောင်းသားတွေကတော့ဘော်ဒါမနေမဖြစ်တဲ့ဘဝကိုရောက်ခဲ့တာဆယ်စုနှစ်တခုနေပါရောက်ခဲ့ပါပြီနှစ်ဆမှာအထက်ကကျောင်းတွေကိုအတက်ပြပေမဲ့သတင်းကျကျောင်းပိတ်ရပြီးရင်တော့ကျောင်းသားရောဆရာပါကျောင်းကိုမတက်ကြတော့ပါဘူးမတက်နိုင်တဲ့သူကပညာဒါနသင်တန်းကျောင်းတက်နိုင်တဲ့သူကဘော်ဒါနဲ့ကိုပိုင်သင်တန်းကျောင်းတွေကိုသွားတက်ရတဲ့အဖြစ်ပါပဲအတန်းငယ်တိုင်းမှာဖြစ်တဲ့ပြဿနာတစ်ခုကတော့ကလေးတွေအားလုံးကျောင်းဆင်းချိန်မှာတင်တဲ့အချိန်ပိုနိုင်ဝက်ခန့်တနင်္ဂနွေခန့်လောက်အတွင်းမှာလစဉ်9000ကနေပြီးတော့1000ထိပြီးနေကြရတဲ့ကိစ္စပါပဲကျွန်တော်တို့ငငယ်ကအနန္တဂိုင်းဝင်ကျေးဇူးရှင်ဆရာဆရာမအစ်စ်များရဲ့ကျေးဇူးနဲ့ကျူရှင်အောင်မယူဘဲနဲ့ဆယ်တန်းအောင်ဘွဲ့ရခဲ့ပါတယ်ပညာရေးလောကတိတ်အရေးကြီးမှလည်းသိကြလို့ပြုပြင်ပြောင်းလဲလာစအောက်ဒီလက်ဆာမှုတိုက်ဖြတ်ရေးကာလမှာဒီမိုဒီဂျီဒီလူတွေနဲ့တိုင်းပြည်အတွက်မျိုးဆက်သစ်ကောင်းတွေဘလို့များမွေးထုတ်ကြမှာတယ်လေဗျာ
အခုတလောချင်းပြည်နယ်ကနေရေးတဲ့သောရရှင်ရဲ့စာတွေခက်မြန်းများတွေ့ရပါတယ်နော်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့သောရရှင်တယောက်ရဲ့ကိုယ်ပိုင်အမြင်ကိုလည်းပြောပြပေးချင်ပါတယ်ကျွန်တော်ကတော့ရှီဘူကီပါချင်းပြည်နယ်မင်းနဲ့မြို့မှာနေပါတယ်ဆိုတော့ကိုရှီဘူကီကကျွန်တော်တို့စီကိုမက်ဆန်ဂျာကနေပြီးတော့မကြာခဏအစာရေးတတ်သူလည်းဖြစ်ပါတယ်ဒါနဲ့ကိုရှီဘူကီကိုစာမပြန်မိခဲ့ပေမဲ့လေဒီနှစ်သက်တုန်းကကျွန်တော်တို့ကိုနှစ်သက်မင်္ဂလာဆုတောင်းလေးစာရေးပြီးတော့ပို့တာရရှိပါတယ်အထူးကျေးဇူးတင်ပါတယ်လို့တက်လက်စာရဲပြောချင်ပါတယ်နော်သူနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးမရတာနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုခုလိုရေးလာတာပ
ါ VOY ကိုအမြဲတင်ဆက်ပေးတဲ့အကိုအမတို့ကိုကျေးဇူးတင်ပါတယ် VOY ကိုအမြဲနားထောင်ပြပါတယ်ဗီယိုကို7နှစ်အရွယ်ကလေးကနားထောင်နေတာပါအဖေမေတို့ကပြောပါတယ်ဘာနားလဲလို့လဲတဲ့တချို့သောသူကဗီယိုကိုနားထောင်နေသူကိုတက်မလို့ကဖမ်းတယ်ဒီလိုမျိုးပြောကြပါတယ်အရင်ကတက်မလို့တဲ့မှာဗီယို PPC ကိုနားမထောင်ခိုင်းပါဘူးအမှန်တရားကခါတိတာကိုဝေဖန်ချံပြုပြရစေဒီမိုကရေစီလမ်းကြောင်းဖျောက်မြောင်သွားဖို့တက်မလို့ရဲ့ပါဝင်ပူးပေါင်းမှုအရေးကြီးလာပါတယ်ပြည်တွင်းငြိမ်းချမ်းမှာဒီမိုကရေစီဖျောက်မြောင်သွားလို့ရမှာပါနိုင်ငံတကာနိုင်ငံဘသူမဆိုတသွေးတသံတမိတ်ဒီလိုမျိုးပဲလူချင်းရမှာပါဘာဖြစ်လို့ KIAKNU တွေနဲ့ဘာကြောင့်များတိုက်ပွဲတွေဖြစ်နေကြတာပါလဲအဖြေကရှင်းနေတာပါပဲလူမျိုးဘာသာခွဲခြားဆက်ဆံနေလို့ပါလူတွေကကိုယ်ခွင့်ရေးကြောင့်ဆန္ဒပြနေကြတာပါခွဲခြားဆက်ဆံမှုလည်းမရှိဘူးတန်းတူခွင့်ရေးရမယ်ဆိုရင်တော့ငြင်းငြင်းစာချုပ်ချုပ်ဖို့လည်းမလိုပါဘူးတိုက်ပွဲတွေအလိုလိုရပ်တန့်သွားမှာပါအားလုံးကိုကျေးဇူးတင်ပါတယ
်ဒါကတော့ချင်းပြည်နယ်မင်းနဲ့မြို့မှာနေထိုင်တဲ့ရှီဘူကူဆိုတဲ့သောရရှင်သူရဲ့နိုင်ငံရေးအမြင်ကိုပိုင်ယူဆချက်ကိုလုံးလုံးလက်လက်ထုတ်ဖော်ပြောလာတာဖြစ်ပါတယ်ဗီယိုသောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။မြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ဒေတာတောင်းတဲ့သောရရှင်တို့အလှည့်ပေးခြင်းပါတယ်မင်္ဂလာပါ VOE ကျွန်တော်ကိုအမှတ်တရသချင်းလေးတစ်ပုဒ်လောက်ထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာတဲ့သောရရှင်ကတော့နေသွေးဆိုတဲ့သောရရှင်ဖြစ်ပါတယ်သူကအစောတော်ဝေလာရဲ့အိမ်ပြန်ခြင်းပြီဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါတယ်သူကလောလောဆယ်ခိတမဲဆိုင်မြို့မှာရောက်နေပါတယ်အိမ်ကိုအရန်တတိယနေလို့ပါဆိုပြီးတော့နေသွေးဆိုတဲ့ VOE သောရရှင်သချင်းတောင်းလာပါတယ်ရှင်ဒီတော့ဒီတစ်ပတ်သူတောင်းဆိုထားတဲ့ဝေလာရဲ့အိမ်ပြန်ခြင်းပြီဆိုတဲ့သချင်းလေးထုတ်လွှင့်ပေးခြင်းပါရနော်ကိုနေသေးလဲအိမ်ကိုနေနဲ့အလွမ်းပြေရပြီးတော့အိမ်သားတွေလည်းသူဘလောက်အိမ်ကိုလွမ်းနေတယ်ဆိုတာသိရမယ်လို့မျှော်လင့်ပါတယ်ဗျူရီတိချစ်တော်ရရှင်ရဲ့အားလုံးလည်းဒီသချင်းလေးကိုဝိုင်းပြီးတော့နှစ်ချိုက်ခံစားနိုင်ပါစေလို့ဆုတောင်းပါရနော်နားဆင်ကြည့်ပါဦးရှင်မြမတီရဲ့ဝေငါရောက်နေခဲ့ခြင်းအိမ်လွမ်းYeah. ဆိုထားတဲ့အင်ဂျန်ဂျင်မီဆိုတဲ့သင်းကိုနားဆင်ခဲ့ကြရတာပါ။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းငရီနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေပြီးတော့ဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်း VOA Radio အစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်။တင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေဓာတ်ရိုက်နားမထောင်ပြဖို့ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာဒါမှမဟုတ်ရင်လည်း Facebook စာမျက်နှာတို့မှာပြန်ပြီးတော့သွားနာဆင်နိုင်ပါတယ်နော်။ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။
ကြော်တင်ဆက်ပေးထားတဲ့မြန်မာပြည်ကပေးစာများစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုတစ်ခါမှာတော့သောတာရှင်တွေအတွက်ထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးကြပါတယ်။နယူးယောက်မြို့ကအသက်95နှစ်အရွယ်ဖိုးဖိုးကြီးကတော့ရေခဲပြင်စကိတ်စီးပြနေပါတယ်။ယူကရိန်းကခွဲထွက်တဲ့ခရိုင်းမီးယားနယ်မှာတော့ဒီပေ90နီးပါးအမြင့်၆ကဘာပေါ်ကနေပြီးတော့ဒိုင်မန်ထိုးပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဒီလိုကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုဝင်းခန့်မောင်နဲ့အတူတင်ဆက်ပေးထားပါရရှင်။သက်95နှစ်အရွယ်ဖက်ဒရယ်တရားသူကြီးရောဘတ်ဆွီဟာနယူးယောက်မြို့ရဲ့ Sky Rink ရေခဲကွင်းမှာအခုချိန်ထိတပတ်ကိုနှစ်ကြိမ်ပုံမှန်ရေခဲတင်စကိတ်စီးနေတော့မှာပဲ။နေ့တိုင်းတရားရုံးကိုမသွားခင်မနေ့တိုင်းစကိတ်စီးပြီးတော့ကုလလေးချိန်ကလုပ်ပါတယ်။ရောဘတ်ဆွီရဲ့ဇနီးဖြစ်သူအဒဲလ်ဟာအကစားပြိုင်ပွဲဝင်ကာယအလှပြရေခဲတင်စကိတ်စီးသူဖြစ်ပြီးတော့ရေခဲပြင်ကပြဖြောပြမှုကိုအကဲဖြတ်ရတဲ့အတိုင်းဖြစ်ဖို့ကြိုးစားနေသူပါ။ပြီးခဲ့တဲ့အနှစ်20တုန်းကသူ့ရဲ့ဇနီးကသူ့အတွက်ရေခဲပြင်ပေါ်မှာစီးတဲ့ skate ဖနက်တရံကိုလက်ဆောင်ပေးခဲ့ရတာကနေပြီးတော့သူ့ဇနီးရဲ့အားကစားကိုသူလည်းနားလည်လို့တဲ့အတွက်ရေခဲ skate စစီးဖြစ်ခဲ့တယ်ဆိုပြီးတော့ switch ကပြောပြပါရယ်အနှစ်20ကာလတစ်လျှောက်လုံးမှာရေခဲပြင်ကားပြမှုဆိုင်ရာနီးပြလှုပ်လာတဲ့ Olympic ပြိုင်ပွဲနှစ်ကြိမ်ဝင်ပူးတဲ့ Samvel Gazelian ကသူ့ကိုလေ့ကျင့်ပေးခဲ့တာပါတရားသူကြီး sweet ဟာနှင်းလျှောစီးရင်တဲ့ကြိမ်နေရရခဲ့ဘူးသလိုရေခဲပြင် skate စီးရင်လည်းခေါင်းတန်ရတခါရခဲ့ဘူးပါတယ်အခုလိုတန်ရရခဲ့တဲ့တိုင်အောင်အခုထိရေခဲပြင် skate စီးနေတော့မှာပဲအခုကတော့သူက helmet အုပ်ထုပ်အမကိုစောင်းပြီးတော့စီးတာပါ sweet ဟာ1988ခုနှစ်ကလေးကတရားသူကြီးတာဝန်စယူခဲ့တဲ့သူဖြစ်ပြီးတော့အခုချိန်မှာသူ့ပေါ် internet နားလည်ပေးရဲ့ကြည်ညာဘက်ရှိနေတဲ့အပြင်စိတ်ဝင်စားစရာကောင်းပြီးတော့အကျိုးရှိတဲ့အလုပ်တစ်ခုနဲ့အတူစိတ်လှုပ်ရှားစရာကောင်းတဲ့ဝါသနာတစ်ခုလည်းရှိနေတာကြောင့်သူဟာ internet ကိုကံကောင်းတဲ့သူပါလို့ပြောပါရစေ
။ Taiwan စားတောက်ဆိုင်တစ်ခုမှာတော့တကယ်ခွေးပေါက်လေးတွေနဲ့ချွတ်ဆွတ်နီးပါးတူတဲ့ရေခဲမုံတွေရောင်းချပေးနေပါတယ်။ Sharpie အမျိုးအစားခွေးပေါက်လေးပုံစံလှုပ်ထားတဲ့ရေခဲမုံတွေကိုချောကလက်အရသာလက်ဖက်ရည်ရတာနဲ့မြေပဲရတာကြိုက်ရမှားယူစားတောက်နိုင်ပါတယ်ထိုင်ဝမ်တောင်ပိုင်းမြို့ခေါရှုံက JC Co Art Kitchen မှာဒီလိုခွေးပေါက်ပုံစံတူရေခဲမုံတွေကိုရောင်းပါတယ်အချိုးစားညီတဲ့ရေခဲမုံလုံနည်းနဲ့ပြုလုပ်ထားတဲ့ရေခဲမုံတွေကိုခွေးပေါက်စပုံစံတရုတ်ထဲထွက်လာအောင်ပုံစံကွက်ထဲမှာထည့်ပါတယ်ရေခဲမုံပေါ်မှာတင်နေတဲ့ရေခဲမုံလေးတွေကခွေးပေါက်လေးရဲ့အမွေးလိုဖြစ်နေတာပါထွက်လာတဲ့ရေခဲမုံကိုရေခဲမှအောက် 30 degree centigrade မှာထားပြီးအေးမပြောခင်မှာခွေးလေးရဲ့မျက်လုံးနေရာမှာချောကလက်ရည်နဲ့ချဲတပါတယ်ခွေးပုံတူရေခဲမုံတစ်ခုလှုပ်ဖို့9နာရီလောက်အချိန်ယူရပြီးတော့ရေခဲမုံအသေးလေးတွေကို $3ခွဲလောက်အကြီးကိုတော့$6နှီးပါပေးပြီးဝယ်ယူနိုင်ပါတယ်လူမှုကွန်ရက်တွေမှာပြန်သွားလောက်အောင်လူကြိုက်များခဲ့တာကြောင့်ဒီစားတောက်ဆိုင်အနေနဲ့ဝယ်လိုအားနဲ့အညီလိုက်ရောင်းနိုင်ဖို့အခက်အခဲကြုံတဲ့အထီကိုဖြစ်နေတာပါလက်ရှိမှာဒီနေ့ကိုရေခဲမုံအခု100ပဲရောင်းချပေးနိုင်သေးပါတယ်ခင်ဗျာ
ထူးထူးခြားခြားကြောက်ကွာအမြင့်ကုန်ကမ္ဘာဖလားပြိုင်ပွဲတစ်ခုကို
ဩဂတ်စ18ရက်နေ့မှာပဲရုရှားလက်အောက်ခံခရိုင်းမီးယားကျွန်းဆွယ်မှာကျင်းပခဲ့ပြီးတော့ကမ္ဘာနိုင်ငံအများပြားကကျောက်ကမ္ဘာအမြင့်ခုံတမအများပြားပါဝင်ခဲ့ကြပါတယ်88ပေခွဲအမြင့်ရှိတဲ့ကျောက်ကမ္ဘာပေါ်ကနေပြီးတော့ပြိုင်ပွဲဝင်တွေခုံချခဲ့ကြတာပါရော်တန်မြို့နာကဆီမစ်ယွာကျောက်ကမ္ဘာပေါ်ကနေပြီးတော့အခုလိုပြိုင်ပွဲဝင်တွေကခုံချရှင်ပြိုင်ကြတဲ့ပွဲကတော့ကန်းဆက်တွေကရော်လေးတွေပေါ်ကပါပရိသတ်ရာနဲ့ချီပြီးတော့လာရောက်ကြည့်ရှုခဲ့ကြပါတယ်ရုရှား၊ဗြိတိန်၊လက်ဇမ်ဘတ်၊ပိုလန်၊ပြင်သစ်၊ယူကရိန်း၊မက္ကဆီကိုနဲ့ကိုလံဘီယာစတဲ့နိုင်ငံတွေကအားကစားသမား12ယောက်ဒီပြိုင်ပွဲမှာပါဝင်ရှင်ပြိုင်ခဲ့ကြတာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်တုန်းကချန်ပီယံဖြစ်ခဲ့တဲ့ဗြိတိန်နိုင်ငံကဂယ်ရီဟန့်ကပဲဒီနှစ်မှာလည်းနောက်တစ်ကြိမ်ချန်ပီယံဆုကိုဆုခူးခဲ့ပါတယ်။စုချင်းငွေကတော့ဒေါ်လာ6000သာရမှာဖြစ်ပါလိမ့်ရှင်။ဒီနေ့ညပိုင်းဖီဝေးစီစဉ်တွေကိုဆက်ပြီးတော့တိုင်းရထုံးလင်းပေးနေပါတယ်။သောတာရှင်များရှင်ခုခါမှာတော့ဒီတစ်ပတ်အင်္ဂါညတိုင်းလေလိုင်းစီစဉ်မှာဖာရီဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်အောင်ပါ။
ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကြီးရွာကဆုလိုက်ပြုံလိုက်တပ်ဖြတ်ခံမှုကိုသတင်းယူခဲ့တဲ့ writer သတင်းတော်နှစ်ဦးတရားရင်ဆိုင်နေရာမှာအခုတင်းလာနေမှာတော့အပြစ်ရှိမှရှိတရားရုံးကနေပြီးတော့စီရင်ဆုံးဖြတ်ပြီးဖြစ်ပါတယ်။ဒီမှုနဲ့ဆက်နွယ်ပြီးတော့ပဲလက်ရှိမြန်မာသတင်းမီဒီယာတွေကြုံနေရတဲ့အခက်အခဲအထူးသဖြင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာသတင်းရယူခွင့်နဲ့ပတ်သက်လို့ကြုံနေရတဲ့အခြေအနေတွေကိုလာမယ့်အင်္ဂါနေ့ညဒိုင်းရီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323829554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျ။
တော်ရရှိနေနဲ့တော်ရရှိနေနေနဲ့အင်္ဂါနေ့ညတိုင်းလေလိုင်းစီစဉ်မတိုင်ခင်မှာအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးပါလိမ့်မယ
်။အမေရိကန်ပြည်တော်စုရဲ့ရိုသေလေးစားထိုက်တဲ့ဝါရက်နိုင်ငံရေးသမားကြီးဂုံယူပွဲမျိုးချစ်ပုတ်ကိုကိုကျိုးစွန့်ခဲ့တဲ့စစ်သည်ဆိုတဲ့ဂုံပုတ်တွေကိုပိုင်ဆိုင်ထားတဲ့အမေရိကန်အထက်လွှတ်တော်အမှတ်ဂျွန်မက်ကိန်းဟာမနေ့စနေနေ့ကကွယ်လွန်ခဲ့ပါတယ်။အုန်းနောက်ကင်ဆာရောဂါခံစားခဲ့ရတဲ့အထက်လွှတ်တော်အမတ်မက်ကိန်းဟာခွဲလွန်ချိန်မှာအသက်81နှစ်ရှိပြီဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်အဝေးဒိန်ဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းအာဖဂန်ဆိုင်ရာအစ္စလာမစ်အစွန်းရောက် IS အဖွဲ့ခေါင်းဆောင်အဘူဆာအက်အာဟာဘီနဲ့သူ့ရဲ့တပ်မှု9ဦးသေဆုံးသွားပါတယ်။ ISKP လို့သိကြတဲ့အကြမ်းဖက်ဝါဒီအုပ်စုရဲ့ဌာနချုပ်ရှီယာမတိမငိမ်ဖြစ်နေတဲ့နန်ကာဟာပြည်နယ်ခိုဂျာနီခရိုင်မှာညအချိန်ဒုံးကျည်နဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ထိပ်တန်းလုံခြုံရေးအရာရှိ3ဦးရဲ့နှုတ်ထွက်လွှာကိုသမ္မတအာရှရပ်ဂါနီကပယ်ချလိုက်ပါတယ်။ထိပ်တန်းလုံခြုံရေးအရာရှိ3ဦးတို့အနေနဲ့ဆက်ပြီးတာဝန်ထမ်းဆောင်ဖို့လုံခြုံရေးအခြေအနေပိုပြီးတိုးတက်ကောင်းမွန်အောင်ဆက်ပြီးလုပ်ဖို့သမ္မတကပြောဆိုခဲ့တဲ့အကြောင်းအစိုးရပြောခွင့်ရကဒီကနေ့မှပဲပြောဆိုပါတယ်။အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အာရှအကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကကြေးတစိမ့်နှစ်ခုဆုတ်ခူးထားပါတယ်။ဩဂုတ်လ18ရက်နေ့ကနေစက်တင်ဘာလ2ရက်နေ့အထိမြို့တော်ဂျာကာတာမှာကျင်းပနေတဲ့အာရှအကစားပြိုင်ပွဲမှာမြန်မာအမျိုးသမီးအသင်းကပိုက်ကျော်ချင်းပြိုင်ပွဲမှာကြေးတစိမ့်ဆုတ်ခူးထားပြီးတော့ဝူရှူးပြိုင်ပွဲမှာတော့ငိန်ချန်ကိုကိုကကြေးတစိမ့်ဆုတ်ခူးထားပါတယ်ရှင်
။သတင်းကြီးချုပ်ကိုမတ်တန်ကြီးထက်ကကြီးညာပေးခဲ့တာပါ။ဒီညတွေ့စီစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီခဲလ်ဂျူဘင်စကီဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ VOA American တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီခွန်အိုက်ထိလိုင်းဒိုမီတာ24/40/48/50အပြင်လိုင်းလက်မီတာ190တို့ကနေလည်းဒါရိုက်ဖန်ယူနာဆင်နိုင်ပါတယ်။ VOA ကနားဆင်သူသောတာရှင်အားလုံးကိုထူးပေးကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome